Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင် VOA American ဆန်ရဲ့2024ခုနှစ်ဇူလိုင်လ25ရက်နေ့ကြာတာပြင်းနေမနက်ခင်စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိ American ပြည်တော်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျမသင်္ကီထိုက်ပါရှင်
။ဂါဇာစစ်ကိုအလုံးစုံအောင်နိုင်တဲ့အထိတိုက်ခိုက်သွားဖို့အသင့်ရှိတယ်ဆိုပြီးတော့ Israel ဝန်ကြီးချုပ်က American လွှတ်တော်မှာကြုံးဝါခဲ့ပါတယ်။အစ္စရေးဝန်ကြီးချုပ်အမေရိကန်လွှတ်တော်မှာမိကွန်းပြောဆိုနေချိန်မှာပဲပါလက်စတိုင်းထောက်ခံဆန္ဒပြသူအများအပြားလွှတ်တော်ရှိမှဆူယုံခဲ့ကြပါတယ်။မန္တလေးတိုင်းမိုးကုံးမြို့ကို TNLA တအောက်ပလောင်တပ်နဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေကထိန်းချုပ်ရယူခဲ့ပါတယ်
။အမေရိကန်သမ္မတရွေးကောက်ပွဲဆိုင်ရာနောက်ဆုံးရအချက်အလက်တွေကိုအရင်ဆုံးသတင်းတွေပြီးမှတင်ပြပေးမှဖြစ်ပြီးဒီနောက်မှာတော့မကွေးတိုင်းဆလင်းမြို့နယ်တွင်းကလေကြောင်းတိုက်ခိုက်မှုထိုင်းနိုင်ငံမှာမြန်မာ80ကျော်ဖမ်းခံရတဲ့အကြောင်းစစ်တမ်းခံရပေမဲ့ယူကရိန်းမှာတော့အငှားကိုဝင်ဆောင်ပေးတဲ့ဝန်ဆောင်မှုဆက်လက်ဖြစ်ထွန်းနေတဲ့အခြေအနေသဘာဝဗေဒံခံနိုင်ရည်ရှိတဲ့ AI နဲ့ရေမွေးထုတ်ပေးတဲ့ဉာဏ်ပညာစတဲ့သတင်းဆောင်မတွေကိုလည်းနားဆင်ချရပါမယ်ရှင်ဒီနောက်မှာတော့ Editor နဲ့ဆွေးနွေးကန်ဂျန်စီတပတ်အတွင်းအားကစားအစီအစဉ်တို့ကိုလည်းထုတ်လွှင့်မှာဖြစ်ပါတယ်အခုတော့ကိုငိမ့်ချန်းအေးကသတင်းတွေပြောပြပေးပါမယ်ရှင်
ကာဇာမာဟမတ်ရဲ့စစ်ရေးစွမ်းရည်တွေကိုမဖြတ်စည်းနိုင်မချင်းဆက်လက်တိုက်ခိုက်သွားမှာဖြစ်ပြီးစစ်ပွဲကိုအလုံးစုံအောင်နိုင်တဲ့အထိတိုက်ခိုက်ဖို့အသင့်ရှိနေကြောင်းအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကအမေရိကန်ကွန်ဂရက်စ်လွှတ်တော်မှာဗိုလ်ထုတ်ရေးကပြောပါတယ်နေတန်ယာဟုဟာဟမတ်နဲ့တခြားအီရန်ကြောတောက်နောက်ခံပြုလက်နက်ကင်အဖွဲ့တွေကိုတိုက်ခိုက်ရမှာအမေရိကန်ရဲ့ထောက်ခံမှုကိုမျှတင်နိုင်မှုကြိုးပမ်းချက်ဖြစ်ကွန်ဂရက်စ်လွှတ်တော်မှာမိန့်ခွန်းပြောခဲ့တာပါမိန့်ခွန်းထဲမှာကိုလကြားလာပြီးဖြစ်တဲ့ဂါဇာစစ်ပွဲအပြစ်ရရေးပုံဖော်နိုင်တဲ့အချက်တချို့ထုတ်ပြခဲ့ပေမဲ့အများစုကတော့ပြင်းထန်တဲ့သဘောထားကိုသာထုတ်ပြန်ခဲ့ပြီးဟာမတ်စ်ပေါ်အလုံးစုံအောင်ပွဲမရမချင်းအစ္စရေးအနေနဲ့စီးရီးယားဖိအားပေးသွားမယ်လို့နေတန်ယာဟုကကြုံးဝါပါတယ်ဟာမတ်စ်ရဲ့စီးရီးစွန့်ရင်နဲ့ဂါဇာမှာရှိတဲ့သူ့ရဲ့အုပ်ချုပ်မှုကိုဖျက်ဆီးပြီးဒဇာကန်အလုံးအိမ်ပြန်မခေါ်နိုင်မချင်းတိုက်ပွဲဝင်သွားမယ်လို့ဆိုပါတယ်ဒါကလုံးဝအောင်ပွဲရတဲ့အထိဆိုတဲ့အဓိပ္ပာယ်ဖြစ်ပြီးဘာကောမှအလျှော့ပေးသွားမှာမဟုတ်ဘူးလို့ပြောပါတယ်နေတန်ယာဟုမိန့်ခွန်းပြောချိန်တလျှောက်လုံးမှာတော့Republican အမတ်တွေကထိုက်လိုက်လေလေအားပေးခဲ့ကြပြီး Democratic အမတ်တွေကတော့စိတ်အားထက်သန်မှုတိတ်မပြခဲ့ကြပါဘူးမြား Israel ဝန်ကြီးချုပ် Benjamin Netanyahu American Congress မှာဗိုလ်ထုတ်နေ့ကမိန့်ခွန်းပြောနေတော့မှာပဲ Gaza စစ်ပွဲဆန့်ကျင်ရေး Palestine ထောက်ခံတဲ့ဆန္ဒပြသူအမြောက်များဟာလွှတ်တော်ရှေ့မှာစုယုံဆန္ဒပြခဲ့ကြပါတယ်ဆန္ဒပြသူတို့ကလက်မတွေကိုပိတ်ဆို့ပြီး Palestine လွတ်မြောက်ရေးအဟစ်ထွေးကြော်ခဲ့ကြပါတယ် Palestine 3,900 ကျော်တည်ဆုံးခဲ့ရပြီးဖြစ်တဲ့စစ်ပွဲကိုအဆုံးသတ်ဖို့တောင်းဆိုနေကြတဲ့ထောင်ငန်းရှိတဲ့လူအုပ်ကြီးကိုဓာတ်ငွေကမျက်နှာဖုံးတွေတက်ဆင်ထားတဲ့ရဲတပ်ဖွဲ့ဝင်တွေကပိတ်ဆို့တားဆီးခဲ့ရပါတယ်။ဆန္ဒပြသူတချို့ကကြမ်းဖက်လာပြီးရဲကတားမြစ်ထားတဲ့သတ်မှတ်မြင်းကိုနာခံဖို့ပြက်ကွက်လို့ pepper spray လို့ခေါ်တဲ့ငရုတ်စီးဖြန်ကရိယာတွေအသုံးပြုခဲ့ကြောင်းရဲတပ်ဖွဲ့ကပြောပါတယ်။အကာအကွယ်အုပ်ထုပ်တွေစောင့်ပြီးအဒီကရုံနှိမ်နေတဲ့ဒိုင်းတွေကင်ဆောင်ထားတဲ့ရဲရရှိအမြောက်ပြားဟာလွတ်တော်အနီးတစ်ဝိုက်မှာလုံခြုံရေးအဖြစ်ယူထားတာကိုတွေ့ရပါတယ်။ဆန္ဒပြသူအများပြားဟာနေတန်ယာဟုရဲ့ပုံတူရုပ်ထုကြီးကိုနတ်ဆိုးပုံတံဂျိုးတွေတက်ဆင်ခဲ့ကြလို့ဗဇက်ကနေလဲသွေးတူတွေစီးကျနေတဲ့ပုံစံပုံဖော်ခဲ့ကြပါတယ်။တချို့ကတော့နေတန်ယာဟုရဲ့ပုံတူစက်ကူကိုမီးရှို့ခဲ့ကြပါတယ်။ဆန္ဒပြသူအများစုကအစ္စရေးကိုရှုံချခဲ့ကြပြီးတချို့ကတော့နေတန်ယာဟုကိုထောက်ခံကြောင်းပြသခဲ့ကြတယ်လို့ဟာမတ်စ်နဲ့အပြစ်ရရဲ့သဘောတူကဒဇာကန်ရဲ့အိမ်ပြန်ခွန်နိုင်ရေးဖိအားပေးတောင်းဆိုခဲ့ကြပါတယ်များ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာလာမယ့်နိုဝင်ဘာမှာကျင်းပမယ့်2024ခုနှစ်သမ္မတရွေးကောက်ပွဲမှာထပ်ပြီးအရွေးခံတော့မှာမဟုတ်ကြောင်းပြီးခဲ့တဲ့တတိယနေ့ကကြေညာခဲ့ပြီးမှပထမဆုံးအကြိမ်ဖြစ်ဒေသစံတော်ချိန်ဗိုလ်ထုတ်ညပိုင်းမှာတိုင်းပြည်ကိုမိန့်ခွန်းပြောဖို့ရှိပါတယ်။သမ္မတဘဲဥပုံအခန်းကနေပြောကြမဲ့ဒီမိန့်ခွန်းထဲမှာရွေးကောက်ပွဲကနှုတ်ထွက်ခဲ့ရတဲ့သူ့ရဲ့ဆုံးဖြတ်ချက်နဲ့ရှေ့အနာဂတ်အစီအစဉ်တွေကိုချပြဖို့မျှော်လင့်ရပါတယ်။ဒါပြင်သူ့ရဲ့သမ္မတတက်တွင်လှုပ်ဆောင်ခဲ့တဲ့ဥပဒေပြည်ရေးကိစ္စရတွေနိုင်ငံခြားမှာမာမိတ်တွေချဲ့ထွင်နိုင်ခဲ့တာနဲ့ဒီမိုကရေစီစနစ်ပေါ်အကာအကွယ်ပေးခဲ့တဲ့သူ့ရဲ့မူဝါဒစီမံရေးအကြောင်းကိုထည့်သွင်းပြောကြားဖို့လည်းရှိပါတယ်။သမ္မတဘိုင်ဒန်ဟာသမ္မတယူကော့ပွဲကနေထွက်ခဲ့ရပေမဲ့လက်ရှိဒုတိယသမ္မတကမလာဟဲရစ်ကိုသမ္မတကိုယ်စားလှယ်လောင်းနေရာအတွက်ထောက်ခံပေးထားပြီးယူကော့ပွဲနဲ့ပတ်သက်တဲ့ကိစ္စတွေကိုလည်းဒီမင်ကုန်းထဲမှာထည့်သွင်းပြောဆိုပွဲရှိပါတယ်။ဒုသမ္မတဟဲရစ်ကတော့ပြီးခဲ့တဲ့တနင်္လာနေ့ကမဲဆွယ်စည်းဝေးဝန်ထမ်းတွေနဲ့စကားပြောရမှာပြီးခဲ့တဲ့3နှစ်ခွဲကျော်ကာလအတွင်းသမ္မတဘိုင်ဒန်လုဆောင်ခဲ့တဲ့အောင်မြင်မှုတွေဟာခေတ်သစ်သမိုင်းမှာဘာနဲ့မှနှိုင်းယှဉ်လို့မရနိုင်တဲ့အမွေအနှစ်တွေဖြစ်ကြံ့ရင့်နေမယ်လို့ချီချူးစကားဆိုထားပါတယ်မြတ်
နယ်ခင်းစီစဉ်တွေကို24နာရီထုတ်လွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါရှင်။လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Bin Joru Channel 101ဒါမှမဟုတ်လေ Thaicom 6 Joru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်။ဒါပြင် Video မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါရှင်။
ကြဒါပရိနေမနေ့ဖက် view ရဲ့သတင်းတွေကိုဆက်လက်တင်ပြပေးပါမယ်ခင်ဗျာ2028ရဲ့အပိုင်း2ရဲ့ရက်30မြောက်နေ့မှာမန္တလေးတိုင်းမိုးကုတ်မြို့ကစစ်ကောင်စီတပ်စခန်းတွေကိုရှင်းလင်းခဲ့ပြီးမိုးမိတ်နဲ့နောင်ချိုမြို့နယ်တွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေကြောင်းတပ်အမျိုးသားလူမျိုးရေးတပ်မတော် TNL ကသူ့ရဲ့ Telegram လူမှုကွန်ရက်မှာဗုဒ္ဓဦးနေ့ကထုတ်ပြန်ပါတယ်လူမှုကွန်ရက်တွေမှာဒေသခံတွေရဲ့ပြောဆိုချက်နဲ့တင်ထားတဲ့ဓာတ်ပုံဗီဒီယိုတချို့မှာတော့လက်နက်ကင်တပ်ဖွဲ့ဝင်တွေကိုမြို့နယ်လူထုကကြိုးဆိုနှုတ်ဆက်နေကြတဲ့မြင်ကွင်းတွေကိုလည်းတွေ့ရပါတယ်မိုးကုတ်မြို့ကို TNL နဲ့ PDF ပူးပေါင်းတပ်တွေကသိမ်းပိုက်ကြောင်းပြောဆိုချက်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူး။ဒေသရင်းသတင်းဌာနတစ်ခုဖြစ်တဲ့ရွှေဖြည်မြေသတင်းအေဂျင်စီရဲ့ဖော်ပြချက်မှာတော့မိုးကုတ်မြို့အရှေ့ပိုင်းကစစ်ကောင်စီတပ်နဲ့ဖြူရောင်ညောင်ကုန်းရွာတွေမှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်တွေဟာမိုးကုတ်မြို့ကနေထွက်ပြေးသွားတာဖြစ်တယ်လို့ဆိုပါတယ်။မိုးကုတ်မြို့ကို TNL နဲ့မန္တလေး PDF တို့ပူးပေါင်းတပ်တွေကပြီးခဲ့တဲ့ဇွန်လ25ရက်ကစပြီးစတင်တိုက်ခိုက်နေတာပါ။ TNL ရဲ့ထုတ်ပြန်ချက်အရတော့မိုးကုတ်မြို့ကစစ်ကောင်စီတပ်စခန်းအလုံးကိုဗုဒ္ဓဦးနေ့ညနေ 9:00 မှာအပိတိုင်ရှင်းလင်းသိမ့်ပိုက်နိုင်ခဲ့တဲ့ဆိုပါတယ်တရုတ်နိုင်ငံရဲ့တောင်းဆိုချက်အရ MNDAA ကိုကန့်တက်ကရှမ်းမြောက်မှာဒီလကုန်တီတစ်ဖက်သက်အပြစ်ရက်ကြောင်းပြီးခဲ့တဲ့စနေနေ့ကကြီးညာထားပေမဲ့မိုးကုတ်ပါဝင်လာရှိုးကြောင်းမဲနောင်ချိုမိုးမိတ်ဒေသတွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာလည်းဖြစ်ပါတယ်ခင်ဗျာပြည်ထနိုင်ငံပါရီမြို့တော်မှာကျင်းပမဲ့2024ခုနှစ်နွေရာသီအိုလံပစ်ပြိုင်ပွဲစတင်မှု2ရက်လုံမှာပြိုင်ပွဲကိုတိုက်ခိုက်နှောက်ယှက်မဲ့ကြံစည်မှုအများအပြားကိုတားဆီးနိုင်ငံကြောင်းအာဏာပိုင်တွေကပြောပါတယ်။အိုလံပစ်ပြိုင်ပွဲကိုမတိမငြိမ်ဖြစ်စေမှုတန်တရားနဲ့ပါရီကတိုက်ခန်းတစ်ခုမှာအသက်40အရွယ်ရုရှားနေဘွားအမျိုးသားတူကိုအင်္ဂါနေ့ကဖမ်းဆီးခဲ့ကြောင်းအစိုးရရှင်းလင်းတွေကဗုဒ္ဓဦးနေမှာပြောပါတယ်။နိုင်ငံခြားတိုင်းပြည်တစ်ခုအတွက်သတင်းအချက်အလက်တွေစုဆောင်းကပြင်သစ်မြေပေါ်မှာရန်လိုတိုက်ခိုက်မှုတွေကိုလှုပ်ဆောင်မှုနဲ့သူ့ကိုဆွဲချက်တင်ထားတဲ့ဆိုပါတယ်။ဒီမှုဟာပြစ်မှုထင်ရှားခဲ့ရင်ထောင်ဒဏ်130အထိချမှတ်ခံရနိုင်ပါတယ်။တန်တရားရှိသူရဲ့နေအိမ်ကိုရှာဖွေမှုအတွက်အိုလံပစ်အားကစားပြိုင်ပွဲကိုမတိမငြိမ်ဖြစ်စေမဲ့ဖြစ်ရပ်တွေလှုပ်ဆောင်မှုရည်ရွယ်တဲ့ပစ္စည်းတွေတွေ့ရတယ်လို့ဆိုပါတယ်။ဩဂတ်စ်လ17ရက်နေ့အထိကျင်းပမဲ့အိုလံပစ်အားကစားပြိုင်ပွဲရဲ့ဖွင့်ပွဲအခမ်းအနားကိုတော့လာမယ့်တောက်ကြံနေ့ကျရင်စိမ့်မြစ်ပေါ်မှာခန်းကန်းနာကျင်းပဖို့ပြင်ဆင်ထားပြီးလုံခြုံရေးနဲ့အထူးတင်းကျပ်ထားပါတယ်ခင်ဗျာ။ထိုင်ဝမ်မှာတိုင်ဖုန်းမုန်တိုင်းဂေမီကြောင့်ဗုဒ္ဓဦးနေ့ကလူ3ဦးသေဆုံးခဲ့ပါတယ်။ရှင်းနှစ်အတွက်မှာအပြင်းထန်ဆုံးဖြစ်ပွက်ရှိတဲ့အင်အားပြင်းတိုက်ဖုန်းမုန်တိုင်းဟာထိုင်ဝမ်ကျွန်းကိုဗဟိုပြုပြီးလေပြင်းအားတနအိမ်မှာ142မိုင်နှုန်းထိတိုက်ခိုက်ပွဲရှိကြောင်းထိုင်ဝမ်မိုးလေဝသအာဏာပိုင်တွေကပြောပါတယ်။လာမယ့်24နှစ်အတွက်မှာအလွန်ပြင်းထန်တဲ့ရင်ဆိုင်ရပွဲရှိတယ်လို့ထိုင်ဝမ်ဝန်ကြီးချုပ်ချိုဆွန်ထိုင်းကသတိပေးထားပါတယ်။ထိုင်ဝမ်ဗဟိုသတင်းအေဂျင်စီရဲ့ထုတ်ပြန်ချက်အရလေပြင်းတိုက်ခိုက်မှုနဲ့မိုးသည်ထန်စွာရသက်မှုကြောင့်လက်ရှိမှာလူပေါင်း220တော်ဒဏ်ရာရရှိထားတဲ့ဆိုပါတယ်။မုန်တိုင်းကြောင့်ထိုင်ဝမ်အရှိတ်ကကန်ယူတန်းမှာစီစဉ်ထားတဲ့လေတက်လေးကျက်မှုတွေကိုလည်းဖျက်သိမ်းခဲ့ရပါတယ်။ထိုင်ဝမ်ကျွန်းအနှံ့ပြားကလမ်းမတွေပေါ်မှာလည်းရေနှစ်မြုပ်နေပါတယ်။စာသင်ကျောင်းတွေရုံးတွေနဲ့ခီးသွွားနေရာတွေပိတ်ထားပါတယ်။ဂျပန်တရုတ်နဲ့ဒေသတွင်းနိုင်ငံတွေကိုပြန်သက်မဲ့လေကျောင်းခီးစင်တွေကိုလည်းချက်သာပရင်းတွေမှာဖျက်သိမ်းထားပါတယ်။ဒေသစံတော်ချိန်ညနေ3နာရီထိလည်းရထားလိုင်းတွေကိုရပ်ထားပါတယ်။တိုင်ဖုန်းဂေမီဟာဖိလစ်ပိုင်နိုင်ငံကိုလည်းတိုက်ခတ်ခဲ့ပြီးအဲ့ဒီမှာလူ13ဦးထက်မနည်းသေဆုံးခဲ့ရပါတယ်။မုန်တိုင်းဟာထိုင်ဝမ်ကိုကျော်ဖြတ်ပြီးမှတော့တရုတ်နိုင်ငံမှာလည်းမိုးရွာဖို့မျှော်လင့်ထားပါတယ်ခင်ဗျာ။
ကိုငင်းချင်ရပါရှင်အခုတော့အမေရိကန်သမ္မတရွေးကောက်ပွဲဆိုင်ရာသတင်းဆောင်မကိုစတင်တင်ပြပါမယ်။အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရေးမှာ Republican သမ္မတလောင်းဒေါ်နယ်ထရန့်ဟာသမ္မတ Joe Biden နှုတ်ထွက်သွားတာနဲ့အတူ Democrat Party ကတင်မြှောက်မဲ့သမ္မတလောင်းလိုယူဆရသူနဲ့ရင်ဆိုင်နေရပါတယ်။ဒုသမ္မတ Kamala Harris နဲ့ထိတိုက်တွေ့ဖို့ Trump ရဲ့မဲဆွယ်စည်းရုံးရေးချင်းကပ်ပုံဘလို့ပြန်ချိန်လိုက်တယ်ဆိုတာကို VOA သတင်းတောက် Scott Stans သတင်းပေးပို့ထားပါတယ်။ဦးတင်မောင်တက်ပါရှင်။
ဒီမိုကရက်ပါတီသမ္မတလောင်းအဖြစ်ထွက်ပြီးဟိုသမ္မတဂျိုးဘိုင်ဒန်ကိုဖိအားပြီးပြေးခဲ့ကြတာကိုပြီးခဲ့တဲ့အပတ်သူတို့ရဲ့ပါတီညီလာခံပါ Republican Party ဝင်တွေတွေ့ခဲ့ကြရပါတယ်။ဒလိုနဲ့သူထွက်လိုက်တဲ့အခါ Republican တွေကစင်စစ်ဒေတာကိုပါတီအကြောကြားမှာအခုလိုပြောတာ
။ If you ever wondered how Joe Biden
ကမှာစူးစူးဝါးဖြစ်အောင် Joe Biden ဘယ်လိုများလုပ်ခဲ့ပါလဲ။အန်အောနေရင်သူ့ကိုကူညီခဲ့သူရှိတာမမေ့လိုက်ပါနဲ့။
တရားမဝင်ဝင်ရောက်လာတာတွေများလာတာအတွက်ဒုတိယသမ္မတ Harris အပေါ်ဒီကြော်ညာတဲ့အပြစ်တင်လိုက်ပါတယ်
ဒီကိစ္စကျမလုံနေခဲ့တာတော့ကိုကြားပါပြီ
။တရားမဝင်ဝင်လာကြတဲ့ကိစ္စမှာသူမဟာ NDA များလောက်အောင် liberal ကြပါတယ
်။ Democrat Party ရဲ့အလားအလာအကောင်ဆုံးတပ်ပရလောင်းဖြစ်ပထမဦးဆုံးပဲဆွဲစည်းရုံးတဲ့အခါသူမဟာအစိုးရတရားရုံးရှေ့နေတဲ့ရှေ့နေချုပ်ဖြစ်လုပ်ခဲ့တာကိုပြောပြပြီး Harris ကတံပြန်ထိုးနှက်လိုက်ပါတယ်
။ And in those roles I took on perpetrators of all kinds.Predators who abuse women.
ဒီကြဝင်းနေထိုင်အပြစ်ကျူးလွန်သူမျိုးစုံကိုကျမရင်ဆိုင်ခဲ့ပါတယ်။အမျိုးသမီးတွေအပေါ်မတော်မတရားပြုသူတွေ၊စားသုံးသူတွေအပေါ်လိမ့်လည်သူတွေ၊ကိုကျိုးအတွက်စီးမြင်တွေကိုလှည့်ပြားသူတွေ၊ဒါကြောင့်ဒေါ်နယ်ထရန့်ပုံစံတွေကိုကျမသိတယ်လို့ပြောလိုက်ပါတယ်
။ I know Donald Trump's type.
ဒါကဟုတ်တယ်လေ။ဒီဆောင်လေးတဲ့ပြန်ရုံးကို Harris ကအစကပြန်ဆက်လိုက်ပါတယ်လို့Brooklyn Institute Leila ရဲ့ဖွဲ့ကအစိုးရဆိုင်ရာကျွမ်းကျင်သူ Darrell Boss ကပြောပါတယ
် She'll be very competitive in
Pennsylvania, Michigan, Wisconsin စတဲ့အရေးပါတဲ့အနောက်လေပိုင်းပြည်နယ်တွေမှာ Harris ကအတော်အကျိတ်နဲ့ပြိုင်နိုင်ပါလိမ့်မယ် Arizona လို့ဘယ်ဘက်ပါမယ်မသိနိုင်တဲ့ပြည်နယ်တွေမှာလည်း Democratic အားကောင်းလာအောင်သူလုပ်နိုင်ပါလိမ့်မယ
် Republican Party သဘာလောင်းထားမဲ့အတွက်တော့စိန်ခေါ်လာသူအစ်စ်ဆိုတာနာမည်ကြောင်းတစ်ခုပေးတာပ
ါ I call her laughing Kamala.You ever watch her laugh? She's crazy. You know, you can tell a lot by her laugh. No, she's crazy. She's nuts.
Trump so dai dai ne lo Republican ga yong chi ni de message si yong we phit chaw Hofstra tag lo ga Minor Post ga pyaw ba de.
Clearly former president Trump.
တမန်တော် Trump နဲ့သူ့ရဲ့မဲဆွယ်စည်းရုံးရဲ့ဝန်ထမ်းတွေကတမန်တော် Biden ကိုအနိုင်ယူလို့ရတဲ့ပြိုင်ဖက်အဖြစ်မြင်တာရှင်းပါတယ်။သူ့တမန်တော် Harris ကိုလည်းဒီအတိုင်းပဲမြင်ပုံရပါတယ်
။ Democrat တမန်တော်လောင်းပြောင်းတော့တော့မဲဆွယ်ပုံပြန်ချိန်လာရတာကို Darrell ကအခုလိုပြောပါတယ်
။ Surge Ukraine after recast the whole thrust of their
သူတို့မဲဆွယ်စည်းရုံးပုံတစ်ခုလုံးပြန်ချိန်ရတာပါ။ Joe Biden တိတ်အိုနေပြီ။တမန်တော်အလုပ်မလုပ်နိုင်တော့ဘူး။သူ့မိသားစုကလည်းအကျင့်ပြတ်တယ်ဆရာရီကမရှိတော့ပါဘူးဆက်လက်တိုက်ခတ်မယ်ဆိုတာကတော့သိကြပါတယ် Harris ကကယ်လီဖိုးနီးယားကလာတော့ကျန်နေရာတွေထက်ပိုပြီး liberal ဖြစ်တာသူတို့အဓိကထားကြပါလိမ့်မယ
် Trump ရဲ့ဒုတိယသမ္မတ JD Vance ကအခုလို Harris ကိုတိုက်ခတ်ပြောကြလိုက်ပါတယ
် Our country has been
set လုံးနိုင်တဲ့သမ္မတနဲ့ကျွန်တော်တို့တိုင်းပြည်က၃နှစ်ခွဲနေခဲ့ကြပြီပါဘူးဒါဘာကြောင့်လဲဆိုရင် Kamala Harris နဲ့ကျန်ဒီမိုကရက်တွေကကမ္ဘာ့ဆိုင်နဲ့ပတ်သက်တဲ့လိင်ကဲကြားကြောင်းပါပဲ။ JD Vance ကပြောသွားစရာပါ။ကမ္ဘာ့ Harris ကတော့သူမအမြင်နဲ့ Trump အမြင်ကြားမဲဆန္ဒရှင်တွေကရွေးချယ်ကြပဲလို့ပြောပါတယ
်။ Do we want to live in a country of freedom, compassion and rule of law?
လွတ်လပ်မှုဆန္ဒရိုင်းပင်းမှုတရားဥပဒေစိုးမိုးရေးရှိတဲ့တိုင်းပြည်မှာကျမတို့နေလို့ကြပါသလား။ဒါမှမဟုတ်ကတောင်းကနင်းတွေဖြစ်အချောက်တရားအမုန်းတရားတွေနဲ့တိုင်းပြည်မှာနေကျင်ကြပါသလား။ဒီမေးခွန်းကိုဖြေဖို့တယောက်ချင်းစီမှာအာဏာရှိပါတယ်။အာဏာဟာပြည်သူစီမှာရှိပါတယ်
။ Trump နဲ့ Democrat Party ကြားထောက်ခံမှုကွာဟနေတာကို Kamala Harris ကကျင်းအောင်လှုပ်လာနိုင်တာကို Biden မြေကောက်ပွဲကနေနှုတ်ထွက်သွားပြီးကနဦးစစ်တမ်းတွေကပြသနေပါတယ်ခင်ဗျာ။
မကွေးတိုင်းဆလင်းမြို့နယ်အတွင်းစစ်ကောင်စီတပ်ကနှစ်ရက်ဆက်တိုက်လေးချောင်းကဘုံကျဲတိုက်ခိုက်လို့အရက်သား၄ဦးသေဆုံး၁၀ဦးထဏ်မင်းနဲ့ဒဏ်ရာရတယ်လို့ဒေသခံတို့ကပြောပါတယ်။စကိုင်းတိုင်းမင်းကွန်းဒေသမှာလည်းနေအိမ်တွေမိရှုခံရကြောင်းသိရပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကိုညံဝင်းအောင်ပြောပြထားပါတယ်ရှင်
။စကိုင်းတိုင်းဆလင်းမြို့နယ်ငလိုင်တွင်ကြေးရွာကဘုံကျဲကျောင်းနဲ့လူနေအိမ်တွေကိုဇူလိုင်23ရက်ညပိုင်းကစစ်ကောင်စီကလေကြောင်းတိုက်ခိုက်လို့အရက်သား၄ဦးသေဆုံးသွားပြီး10ဦးထက်မနည်းဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဇူလိုင်24ရက်နေ့လယ်ပိုင်းကလည်းစလင်းမြို့နယ်တဲကကြောက်အိုးတညောက်တင်စတဲ့ကြေးရွာတွေလည်းလေကြောင်းတိုက်ခိုက်ခံခဲ့ရတယ်လို့မင်းမှုခရိုင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့သတင်းပြန်ကြားရေးကပြောပါတယ်
။ငလိုင်နယ်ကြေးရွာမှာကျွန်တော်9နာရီ5မိနစ်လောက်အာသာတဲ့အတိုက်ခတ်ခံရတယ်ဗျ။ဒီဆုံးမှုကတော့ကျွန်တော်တို့ဒီအရသားလေးဦးကျွန်တော်တို့ဖေးဆုံးပြကြကျွန်တော်တို့တိုင်ရတာတော့10ဦးပေါ့အရသား10ဦးကျွန်တော်တိုင်ရထားတယ်ဗျ။ရွာရဲ့ဒီဘာသာရေးအဆောက်အဦဖြစ်တဲ့ကျွန်တော်တို့ဖုန်းကြောင်းရဲ့ကျွန်တော်ရွာလေးကလူနေအိမ်တွေကိုကျွန်တော်ဒါလာပစ်တဲ့ပုံကျဲတွေကျွန်တော်ဆက်လက်ပြီးနဲ့ပြစ်ခတ်တိုက်ခိုက်တယ်ပေါ့။ဒီနေ့ဆိုလို့ချင်းလည်းဒုတိယအကြိမ်ကျွန်တော်လေကြောင်းတိုက်ခတ်ခံရတယ်အဲ့ဒီဒီဆလင်းမြို့နေတွေရပဲလေကြောက်အိုးတို့တညောက်တင်တို့ပဲမှာလေအဲ့ဒီနေရာကတော့ဒီကိတ်တညာမှုဟိုစည်ရင်းကတော့ကျွန်တော်တို့အဓိကမတည်ရလေအရသားတွေလောက်ကန်စားတောက်နေတဲ့ဒီကြေးရွာအတွင်းကြေးရွာနေပြည်သူတွေကိုဒါတော့တက်ရွေးချယ်စီးနေကျွန်တော်တို့ပြစ်ခတ်တက်ခတ်တယ်လို့ပဲကျွန်တော်တို့ကတော့ ထားတယ်ပေါ့ဒါတို့အချက်လွတ်ရတဲ့တော့သူတို့ကတော့တို့လုံးနေကြတိုင်းလုတော့ပေါ့
မြေပြင်မှာတိုက်ပွဲမရှိပဲလေကြောင်းတိုက်ခိုက်ခံခဲ့ရတာလို့ဒေသခံတွေကပြောပါတယ်နောက်ထပ်လေကြောင်းတိုက်ခိုက်မှုတွေဖြစ်လာမှာကိုစိုးရိမ်နေကြပြီးဒေသခံတွေဟာကြေးရွာတွေကနေတောတောင်တွေထဲကိုပြောင်းရွှေ့ရှောင်ပုန်းနေရပါတယ်စကိုင်းတိုင်းမင်းကွန်းဒေသမှာလည်းစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားနေပြီးနေအိမ်30ကျော်မီးရှို့ခံရတယ်လို့မြေပြင်အခြေအနေကိုသိရှိသူတွေကပြောပါတယ်နာမည်ကျော်မင်းကွန်းခေါင်းလောင်းနဲ့မြာသိန်းနှံဇေဒီအနီးကမင်းကွန်းတောင်ရွာမြောက်ရွာနဲ့ရှားရောင်းရွာကနေအိမ်တွေမီးရှို့ခံခဲ့ရတာဖြစ်တယ်လို့ဒေသခံတဦးကပြောပါတယ်
။မင်းကွန်းရွာဘက်ကိုမင်းကွန်းဘက်ကိုရဲကမစီကကင်းလဲရနေမှာပါရဲကကင်းလဲတဲ့ချိန်မှာဒီဘက်ကယူနီကွန်းဖွဲ့ကတောက်ကြားဖွဲ့ကဝင်ပြီးတော့ဟိုတောက်ကြားနေရင်းနဲ့ပစ်တယ်လို့စပစ်တယ်လို့ပြောတယ်ပေါ့။ပြင်းနေတဲ့သူတို့ဘက်ကရဲဘော်နှစ်ယောက်နဲ့အရာသူရဲမူလပါတော့အဲသုံးယောက်ကြာနေမှာပါအဲ့ချိန်မှာသူတို့နောက်ထပ်အင်းအားရောက်လာပြီးတော့မင်းကွန်းရွာတောင်ရွာမြောက်ရွာရှိတဲ့အိမ်ကြီးနဲ့ရွာပေါင်း9အိမ်ကြီးမိရှို့တယ်တဲ့ရှို့ပြီးတော့ညာလေးနဲ့ဇေဒီနန်းကအဲ့ရွာကိုမိရှို့တာ30ကျော်လောက်တော့ပါသွားတယ
်အခုလိုတိုက်ပွဲဖြစ်ပြီးနောက်ညာဘက်မှာစစ်တပ်ဟာပြန်လဲဆုတ်ခွာသွားပြီးအရသား2ဦးကိုလည်းဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်ဖမ်းဆီးခံရတဲ့ဒေသခံတွေပြန်မလွတ်သေးသလိုဘယ်နေရာကိုဖမ်းဆီးခေါ်ဆောင်သွားတယ်ဆိုတာလည်းမသိရသေးပါဘူးစစ်တပ်နဲ့စစ်တပ်ထောက်ခံတဲ့ပြူစောထီတွေဟာအာနာသိမ့်ပြီး3နှစ်ကျော်ကာလအတွင်းအရသားနေအိမ် 9,500 ကျော်ကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ Data for မြန်မာအဖွဲ့ကဇူလိုင်24ရက်နေ့မှာသတင်းထုတ်ပြန်ပါတယ်မီးရှို့ခံရတဲ့နေအိမ်အများစုဟာသခိုင်းတိုင်းတွေကဖြစ်ပြီးနေအိမ် 6,800 ကျော်မီးရှို့ဖျက်ဆီးခံခဲ့ရတာဖြစ်တယ်လို့တနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်အဲ့ဒီဒေသမှာ90ရာခိုင်နှုန်းကျော်အထိရှိနေပါတယ်ခင်ဗျာ
မလေးရှားကိုတရားမဝင်သွားမဲ့မြန်မာနိုင်ငံသား84ဦးကိုဇူလိုင်လ23ရက်နေ့ကထိုင်းနိုင်ငံဖက်ချဘူရီခိုင်တဲမှာဖမ်းမိတယ်လို့ပဲပြီးခဲ့တဲ့5ရက်တုန်းကလည်းကန်ချနာဘူရီခိုင်တွင်းကလှိုင်းကူတစ်ခုတည်းပုံအောင်ဆောင်ဆိုင်နေတဲ့မြန်မာတရားနိဗာကိုဖမ်းဆီးရမိခဲ့ပါတယ်ဒီသတင်းကိုတော့ VOA သတင်းထောက်မိုက်အေးအေးမှသတင်းပေးပို့ထားပါတယ်ရှင
်မလေးရှားနိုင်ငံထဲကိုသွားရောက်အလုပ်လုပ်ကြမဲ့မြန်မာနိုင်ငံသား84ဦးကိုဇူလိုင်လ23ရက်နေ့ကထိုင်းနိုင်ငံပက်ရှ်ဘူရီခရိုင်ထဲမှာအစုလိုက်အပြုံလိုက်ဖမ်းမိခဲ့ကြောင်းအလုသမားရေးလှုပ်ရှားသူတဦးကအခုလိုပြောပါတယ်
။မလေးရှားနိုင်ငံကိုသွားဖို့လေနေအိမ်မှာဒီထိုင်းရဲတွေစုံစမ်းပြီးစီတော့နေအိမ်မှာနေတလုံးမတင်ကြလို့ပတ်စစ်စီတဲ့ခါမှာအဲဒီမျိုးသားအမျိုးသမီးအလုံးမခုနစ်စစ်စဲနဲ့ဒီဦးဖမ်းရမိတာပါနော်။ဖက်ဘူရီမြို့မှာမြို့နယ်ထဲမှာမိတာပါ
အဲ့ဒီဖမ်းမိသူတွေဟာထိုင်းမြန်မာနယ်စပ်ညဝီမဲဆောက်လမ်းကနေကားသုံးစီးနဲ့လာကြသူတွေဖြစ်တယ်လို့လည်းဆိုပါရယ်အခုဆိုရင်မလေးရှားနိုင်ငံထဲကိုခိုးဝင်ဖို့စ조사ကြတဲ့မြန်မာတွေအများအပြားရှိနေတယ်လို့လွန်ခဲ့တဲ့5ရက်ကလည်းကန်ချနာဘူရီခရိုင်ထောင်ပါဘူးမြို့နယ်ထဲမှာမလေးရှားကိုခိုးဝင်ဖို့စောင့်နေကြတဲ့မြန်မာ80ကျော်ကိုဘာဂျီယားလောင်ကွန်း10နီးကလှိုင်းကူတစ်ခုတွင်းမှာဖမ်းမိခဲ့တယ်လို့လည်းပြောပါရယ်
လာနာစတီရတော့မကြီးအမိပါလားသက်အရာတိုင်းကူရမှမိတာပါအဲမြန်မာနိုင်ငံရဲ့အဓိကကတော့ဒီမှာလက်လုံးလက်စားဘာမှမရှိတော့ကုန်စင်းတော့ရဲ့ဆက်သားဖို့တောက်ဖို့ရတဲ့တဲ့စစ်တမ်းဒီဘက်ကဆက်လာကြတဲ့လူငယ်များတယ်လေတော်တော်တော်များတယ
်ထိုင်းနိုင်ငံထဲမှာတရားဝင်အထောက်အထားရှိတဲ့မြန်မာနှစ်သန်း3သိန်းကျော်ရှိပြီးတရားမဝင်အထောက်အထားမဲ့နေသူတွေကတော့တရားဝင်တဲ့နှစ်ဆလောက်ပိုများနေတယ်ဆိုပြီးအလုသမားရေးဆောင်ရွက်နေသူတွေကပြောပါရယ်မြန်မာနိုင်ငံမှာနိုင်ငံရေးစီရေးအခြေအနေတွေကြောင့်ထိုင်းနိုင်ငံထဲကိုနေ့စဉ်အစုလိုက်အပြုံလိုက်မြန်မာတွေဝင်ရောက်လာနေဆဲဖြစ်ပါရယ်ရှင
်ရုရှားချူချိုစင်မတိုင်ငင်ကယူကရိန်းမှာအငှားကိုဝင်ဆောင်ငှားဖို့နိုင်ငံတကာကဖောက်သည်တွေအလားများခဲ့ပါတယ်ယူကရိန်းအမျိုးသမီးတွေအငှားကိုဝင်လဲပြီးမွေးပေးတဲ့ကလေးကတနစ်ကိုထောင်းနဲ့ချပြီးတော့ရှိတာပါလက်ရှိမှာစစ်ဖြစ်နေပေမဲ့လည်းနိုင်ငံခြားဖောက်သည်တွေကယူကရိန်းကိုလာနေဆဲဖြစ်ပါတယ် VOA သတင်းထောက်မာရီပါရုတ်ပေးပို့တဲ့သတင်းလွှာကိုမဲ့ဤသက်စင်ပြောပြပေးပါမယ်ရှင
်ယူကရိန်းကိုရုရှားကျူးကျော်စစ်ထိုးတဲ့အချိန်မှာအမေရိကန်ပြည်အောင်စုကယ်လီဖိုးနီးယားပြည်နယ်ကကန်ဒစ်ဂရန်ဂယ်လာရာနဲ့ဂျီယိုဗာနီဂယ်လာရာတို့ဇနီးမောင်နဲ့အတူကလေးကိုယူကရိန်းအမျိုးသမီးကအငှားကိုဝင်လွှဲပေးထားတာဖြစ်ပါလိမ
့် It was very shocking at the same time because you wouldn't think it was like surreal you were just like well
အရင်အန်ဝန်သွားပြီးလူတွေကြောက်အောင်ရုရှားတွေကတမင်ပြောတာလားဆိုပြီးမယုံနိုင်ဖြစ်ခဲ့ပါတယ်
2020မေလမှာသူတို့ရဲ့သားလေးဘေကီကင်းနဲ့မွေးလာခဲ့ပြီးတော့သူ့ကိုတွားခေါ်ဖို့မိဘတွေကဆစ်ဖြစ်နေတဲ့ယူကရိန်းနိုင်ငံစီကိုလာခဲ့ကြပါတယ
် Motions really really truly poor
လုံလုံတဲ့နေရာကိုရောက်ပြီးကျွန်တော်ကလေးနဲ့ပထမဆုံးနေရာတဲ့ညမှာစိတ်ခံစားချက်တွေအရင်ပြင်းထန်ခဲ့ပါတယ်ကျွန်တော်ကလေးကအခက်ခဲမျိုးစုံကြားကနေမွေးဖွားလာရတဲ့အတွက်ကြောင့်ပါ
ကလေးမရကြတဲ့ဇနီးမောင်နှံတွေအတွက်အငှားကိုဝင်တဲ့ရှာဖို့ယူကရိန်းနိုင်ငံကိုသွားကြတာများပါလေ2013ခုနှစ်တုန်းကချမှတ်ခဲ့တဲ့ယူကရိန်းဥပဒေအရကိုယ်တိုင်ကလေးမရတဲ့ဒီအဝင်လက်ထပ်ထားတဲ့အမျိုးသားအမျိုးသမီးဇနီးမောင်နှံယူကရိန်းနိုင်ငံသားဖြစ်စီနိုင်ငံခြားသားဖြစ်စီသူတို့ကယူကရိန်းနိုင်ငံမှာအငှားကိုဝင်ဆောင်ရှာခွင့်ပေးထားပါလေဒီလိုရိုးရှင်းတဲ့ဥပဒေကြောင့်ယူကရိန်းနိုင်ငံမှာအငှားကိုဝင်တဲ့လာရှာတဲ့သူလည်းများကြပါလေ
Before that all happened, we did know that Ukraine.
ငါကိုဝင်ဆောင်မှုအတွက် Ukraine ကအကောင်းဆုံးပဲဆိုတာကိုစစ်ပွဲမတိုင်ခင်ကတည်းကသိထားတာပါ
။ငါကိုဝင်တဲ့တယောက်ဖြစ်ချင်နေဆိုရင်တော့အသက်25နှစ်ကနေ35နှစ်အရွယ်ကြားကျန်းမာတဲ့ကလေးတယောက်မွေးဖူးတဲ့အမျိုးသမီးတယောက်ဖြစ်ရပါမယ်။ငါကိုဝင်တဲ့နဲ့ဘိုက်ထက်ကကလေးနဲ့ကမျိုးရိုးဗီဇာဆက်နွယ်မှုမရှိရပါဘူး။တရီတာရဲ့ဗီဇာပစ္စည်းကမိဘနှစ်ယောက်ထဲကအနည်းဆုံးတစ်ယောက်နဲ့တွေ့ရမှာဖြစ်ပြီးတရီတာစတီကလေးကအငှားကိုဝင်သေးတဲ့မဆိုင်တော့ဘဲနဲ့မိဘတွေရဲ့တရားဝင်ကလေးဖြစ်သတ်မှတ်ထားပါလေ။လက်ရှိမှာစစ်ပွဲတွေဖြစ်နေပေမဲ့ယူကရိန်းနိုင်ငံမှာအငှားကိုဝင်တဲ့လာရှာတဲ့နိုင်ငံသားတွေကတော့များနေစေဖြစ်တဲ့အကြောင်းအဒေါ်နစ်ယူကရိန်းတရီအောင်စေခန့်ရဲ့မြောက်အမေရိကတိုက်ဆိုင်ရာအကြီးအကဲမာရီယာဖိစ်ကပြောပါလေ။
I'm not including the egg donation programs and others that
တောင်းလူရမ်းမှုအစီအစဉ်နဲ့အငှားကိုဝင်ဆောင်မှုနဲ့ဆက်စပ်တဲ့တခြားကလေးတွေကိုထဲမတွက်ထားလို့ဆိုရင်2023မှာကလေး108ယောက်အငှားကိုဝင်နဲ့မွေးခဲ့ပါတယ်။အခုလည်းအငှားကိုဝင်ဆောင်တာတွေအများကြီးဖြစ်နေပါသေးတယ
်။အငှားကိုဝင်တဲ့ရောကလေးတွေကိုပါကာကွယ်ဖို့အတွက်တင်းကျပ်တဲ့စည်းမျဉ်းစည်းကမ်းတွေချထားတာကြောင့်တခါအငှားကိုဝင်ဆောင်မှုတဲ့သူတွေကနောက်တခါထက်လောက်ကြသေးတယ်ဆိုပြီးသူကပြောပါလေ။ကယ်လီဖိုးနီးယားပြည်နယ်ကဇနီးမောင်နှံရဲ့ပထမကလေးကိုလွယ်ခဲ့တဲ့အငှားကိုဝင်တဲ့ကနောက်ကလေးတယောက်ကိုလည်းထပ်ပြီးတော့အငှားကိုဝင်ဆောင်ပေးခဲ့ပါလေ
So we did it and
ကျွန်တော်တို့ထပ်လုပ်ဖြစ်ပြီးဒုတိယတစ်ခါလဲအရန်အစဉ်ပြေးခဲ့ပါတယ
်ဒီနေ့ပရိုမျိုးမှာနေတဲ့အမီမဖော်လို့သူအသက်26နှစ်အရွယ်အမျိုးသမီးကအငှားကိုဝင်တစ်ခါဆောင်ခဲ့ပူပါလေရုရှားကျူးကျော်စစ်စပြီးတော့၈လလောက်အကြာ2022နောက်ပိုင်းမှာအမေရိကန်မိဘတွေအတွက်အငှားကိုဝင်ဆောင်ပေးခဲ့ခြင်းတုန်းကပထမကိုဝင်ထက်စာရင်ပို့ပြီးတော့ခက်ခဲခဲ့တယ်လို့သူကပြောပါလေ
။ဝေဘခတကောက်ကွဲမှုတွေကြောင့်တခါတလေခက်ခဲတာမှန်ပေမဲ့အခြေအနေတွေကိုကျမပြောင်းလဲအောင်လုပ်နိုင်လားလို့မေးပြီးတော့ကိုလုံးနိုင်တာမရှိတဲ့နောက်အတက်နိုင်ဆုံးတည်ငြိမ်အောင်စူးစမ်းနေထိုင်မှုဆိုတဲ့အရေးအကြီးဆုံးဆုံးဖြတ်ချက်တစ်ခုချခဲ့ပါတယ်။
ယူကရိန်းနိုင်ငံမှာအငှားကိုဝင်တဲ့ရှာတဲ့နိုင်ငံသားစုံတွဲဥယေကစစ်ပွဲအစပိုင်းတုန်းကကျသွားခဲ့ပေမဲ့အခုစစ်ပွဲစပြီးနှစ်နှစ်ခွဲလောက်အကြာမှာဒီလုပ်ငန်းကပုံမှန်လိုပြန်ပြီးတော့ဖြစ်သွားပြီဖြစ်တဲ့အကြောင်းတရေအောင်စည်းကမ်းကမာရီယာဖိစ်ကပြောပါတယ်ရှင်
အဒိုဘီလို့ခေါ်တဲ့ရှေ့ခေတ်ဆောက်လုပ်ရေးပစ္စည်းတွေနဲ့နေအိမ်အဆောက်အုံတွေဆောက်လုပ်တဲ့နီးဟာတော်မီအန်ဒီရဲ့အပြင်ငရင်လှုပ်တာလေပြင်းတိုက်ခတ်တာရေကြီးရေရှမ်းတာလို့သဘာဝဘေးအတွက်အကာအကွယ်ဖြစ်စေသလိုရာသီဥတုနဲ့လိုက်ရောညီတွေရှိပြီးရေရှည်ခန္ဓာကိုထွေရပါတယ်။ဒီဆောက်လုပ်နီးမှာပါဝင်တဲ့အခြေခံပစ္စည်းကတော့ရွှေမြေကိုတိတ်တဲအောင်ဖိထားတဲ့မြေအုပ်တွေဖြစ်ပါတယ်။ဗီယိုသတင်းတောက်ရှယ်လီရှန်လန်ဒါရဲ့သတင်းကိုတော့ဒေါခင်မျိုးသက်ကပြောပြပေးပါမယ်ရှင်။
လွန်ခဲ့တဲ့နှစ်နှစ်တုန်းကလေပြင်းတိုက်ခတ်ပြီးတောမီအကြီးကျယ်လောင်ခဲ့တဲ့အတွက်နေရင်လုံးတစ်ထောင်ကျော်မီးလောင်ဆုံးရှုံးခဲ့ရတဲ့ကော်လိုရာဒိုဆူပီရီယာဒေတာမှာအိမ်အစ်တွေပြန်ဆောက်နေပါတယ်။အစ်စ်ဆောက်တဲ့အိမ်အများစုကမီးလောင်လွယ်တဲ့ပစ္စည်းတွေတုံးကြပါတယ်။ဒါပေမဲ့ဒီအိမ်ကတော့ချစ်နေအောင်လုပ်ထားတဲ့မြေအုပ်နဲ့ဆောက်တာမို့မီးလောင်မှမဟုတ်ဘူးလို့အင်ဂျင်နီယာလီဇာမိုရီကပြောပါတယ်
။ The client called me and said that he was triggered still by
ကျမကိုအင်ရှင်ပြောပြတာကသူကလေပြင်းတိုက်နေတဲ့အတန်းကိုအခုထိကြားရောင်နေတော့မလို့လေတံရောမိတံကိုပါတိတိကျကျခံနိုင်ရှိတဲ့အိမ်မျိုးသူလိုချင်တယ်ဆိုတာပ
ါမော်ရီဟာတင်းနဲ့မြေစည်းများတဲ့ရှွန့်ဆန်တဲ့မြေမျိုးကိုကျစ်နေအောင်ဖိပြီးအုတ်ခဲထုတ်တဲ့ Nova Terra ကုမ္ပဏီကိုတည်ထောင်သူပါဒီအုတ်တွေကိုထုံးကြောက်မှုန့်သုံးပြီးတွဲအောင်လုပ်ပါတယ်ထုံးမှုန့်ထည့်ပြီးပုံစံခွက်ထဲထည့်ဖိတဲ့အခါမြေအုပ်ရလာပြီးဒီမြေအုပ်ခဲတွေကိုတလလောက်လေတလက်ထားလိုက်ရင်သုံးလို့ရပါပြီ။လောင်းမော့မြို့နာကဆောက်လုပ်ရေးလုပ်ငန်းခွင်မှာမိုးရီရဲ့အလုပ်သမားတွေအိမ်ဆောက်နေပါတယ်။အုတ်တွေကိုအပူကပစ္စည်းဖြည့်ဖို့အတွက်နေရာချမ်းပြီးအတန်းလိုက်ရှိပါတယ်။ရလာတဲ့ကြောက်နံရံထဲမှာတန်းတွေကိုပြန်ပြီးစိုက်ထားတဲ့အတွက်ငရင်ထံကိုလည်းခံနိုင်တယ်လို့ပြောပါတယ်။
So it's going to maintain its strength. In the
hundreds if not thousands of years. ဒီနေ့ကအစာဥခိုင်ခံ့ဖို့နှစ်ပေါင်းထောင်နဲ့ချီပြီးတော့မရှိရင်တောင်မှရာနဲ့ချီတဲ့တုံနေကြနီးဖြစ်လို့ဒီအစာဥကတော့ခိုင်မယ်လို့ထင်ပါတယ
်။ Superior data ကဒီအုံနဲ့ဆောက်ထားတဲ့အင်းအစ်စ်ပိုင်းရှင် Mario Ribeskini ကတော့လေပြင်းတံကြားမှာသူ့ရဲ့အရင်သက်သားအင်ကလေးတဝုံးဝုံးနဲ့လှုပ်ရမ်းနေတာကိုဘယ်တော့မှမေ့မှာမဟုတ်ဘူးလို့ပြောပါတယ်။လေတံနောက်မိပါလောင်လို့မီးလွတ်အောင်လည်းပြေးခဲ့ရတာပါအခုတော့ဒီမီးအုပ်အိမ်အစ်စ်ကလေးကြောင့်စိတ်အေးတော့ရပြီလို့ပြောပါတယ
် So this methodology of construction
အခုတော့ဒီဆောက်လုပ်ရေးနည်းတွေကြောင့်အပြင်မှာလေဘလောက်ပဲတိုက်နေနေအိမ်ထဲမှာဆိုဘာမှမသိရပါဘူးအိမ်လည်းလှုပ်မနေတော့ပါဘူ
းမီးအုပ်နဲ့ဆောက်တဲ့ခင်မီအဒိုဘီဆောက်လုပ်ရေးမှာတုံးတဲ့မြေသားတွေကမီးမလောင်တယ်လို့အဆောက်အဦတွေကိုလည်းခံကန့်စေတာဖြစ်ပါတယ်
AI ဉာဏ်ရည်ထုတ်သွင်းပြီးကိုကြိုက်တဲ့ရေမွေးရေနံ့ကိုရွေးဝယ်လို့ရနိုင်ပါသလားရေမွေးထုတ်တဲ့ကုမ္ပဏီတစ်ခုကတော့ဝယ်သူတွေရဲ့ကိုယ်ရည်ကိုယ်သွေးစမ်းသပ်မှုတွေကိုခြေခံပြီးမတူညီတဲ့ရေမွေးရေနံ့တွေကိုထုတ်ပေးနေပါပြီ AP သတင်းဆောင်မကိုတော့အလိမ္မာပြောပြထားပါတယ်ရှင
်မွေးပြန်တဲ့ရေမွေးအစီတွေကိုဖက်ပလင်းတွေနဲ့ထည့်နေတာပါဒီလိုဆက်တွေနဲ့ရွေးမွေးဝယ်သူတဦးချင်းအတွက် Centronics Company ကဒီဇိုင်းဖန်တီးထုတ်လုပ်ပေးပါတယ်။ကိုလိုချင်တဲ့အမွေအနှံရဖို့ဒီကုမ္ပဏီကြီးရဲ့ရွေးမွေးထုတ်လုပ်သူတွေကဖန်တီးပေးတာမဟုတ်ပါဘူး။ဒါပေမဲ့ဝယ်ယူသူတွေကကိုယ်တိုင်ဖန်တီးရတာပါ။ပိုက်တွေဆင်ထားတဲ့ရွေးမွေးထုတ်ဆက်မှာတက်ဆင်ထားတဲ့ပလင်းရွှေဘူးအကြီးတစ်ခုစီကနေမတူညီတဲ့ရွေးမွေးရင်းနှံတွေကိုတစ်ခုနဲ့တစ်ခုပေါက်ဆက်ဖန်တီးထုတ်လုပ်ပေးပါတယ်။အဲ့လိုပေါက်ဆက်ပြီးရလာတဲ့ရေမွေးရင်းနှံ့အရေအတွက်ကလည်းများပါတယ
် So in this version of the machine with 46 building blocks you can have over
ဒီစက်မျိုးစားမှာရေမွေးပေါက်ဆက်ထုတ်လုပ်နိုင်တဲ့အကံပေါင်း46ခုပါပြီးတော့အမွေးရင်းနှံ့စုစုပေါင်း900ဘီလီယံကျော်ကိုဖန်တီးပေးထားပါတယ်ဟုတ်ပါတယ်ဒီလောက်အများကြီးတော့မလို့လीဒါပေမဲ့ပေါက်ဆက်ပြီးရလာတဲ့အနံ့တွေကတစ်ခုနဲ့တစ်ခုမတူသလိုတူစရာလည်းမရှိပါဘူးဆိုလိုတာကတချို့ပေါက်ဆက်မှုတွေကတူနိုင်တဲ့အနေအထားရှိနိုင်ပေမဲ့လည်းထုတ်လုပ်ပေါက်ဆက်မှုတိုင်းကတော့လုံးဝထူးခြားနေပါတယ
်ဒီ Centronics Company မှာရေမွေးဝယ်တော့မယ်ဆိုရင်ကိုယ်စိတ်ကြိုက်ရေမွေးရွေးဖို့အရင်ဆုံး online ကနေမေးခွန်းတွေကိုဖြေပေးရပါမယ်ကိုယ်ဖြေလိုက်တဲ့အချက်အလက်အဖြေတွေပေါ်အခြေခံပြီးရေမွေးတွေကိုပေါက်ဆက်ဖန်တီးပေးကထူးခြားတဲ့ကိုယ်ပိုင်ရေမွေးအနံ့ကိုဖန်တီးပေးပါတယ်ဒါပေမဲ့လိမ္မော်နဲ့ဒါမှမဟုတ်တစ်သားနဲ့ရေမွေးလိုချင်သလားဆိုတဲ့အမေကနေပြီးတော့ကိုကဘလို့လူမျိုးဖြစ်တယ်လဲဆိုတာပေါ်လွင်စေတဲ့မိကုန်တွေကများပါတယ်။ဘယ်အရာကကိုကိုအကောင်းဆုံးကိုစားပြုတယ်လဲလဲလဲလဲလဲတွေးတတ်သူလားဒါမှမဟုတ်တီထွေတွေးခေါ်တတ်သူလားကိုကိုကိုဘလို့ယူဆတယ်လဲဒီလိုမိကုန်တွေကဘလို့ရေမွေးနဲ့ကိုလိုချင်တယ်လဲဆိုတာနဲ့တော့ဆက်ဆံမှုရှိပါဦး။ဒါပေမဲ့ဒီမေးခွန်းတွေကနောက်ွယ်ကနေကြီးကြီးမားမားအထောက်အကူဖြစ်စေပါတယ်လို့ရေမွေးရက်လက်ဒီဇိုင်းဆိုင်ရာပူရဲတီထောင်သူအကြီးအကဲကအဆိုပါတယ်
We're on a I would say on a deeper quest which is to figure out why it is that we love one
ဒီလိုစူးစူးဆန်းဆန်းမေးရတာကကိုဘာကြိုက်တတ်တယ်ဘာလို့ကြိုက်တတ်လဲဆိုတာကိုအဖြေရှာဖို့ပါကျမတို့မေးတဲ့မေးခွန်းတွေကကိုကိုကိုဘလို့မြင်တယ်လဲဆိုတာကိုနည်းနည်းတော့သဘောပေါက်စီမှာပါကိုရဲ့ပင်ကိုဇရိုက်နဲ့ကို့အကြိုက်ကိုတော့နည်းနည်းတော့တိသွားစေပါလိမ့်မယ်ဒီလိုမေးခွန်းတွေမေးပြီးတော့ရေမွေးထုတ်တာကိုကျမတို့အချိန်ကြာကြာအားစိုက်ထုတ်ထိန်းနိုင်တာမို့ဒါကအနုပညာသိပ္ပံနဲ့ဤပညာနယ်ပယ်ရဲ့ပေါင်းဆက်လမ်းဆောင်တစ်ခုဖြစ်မယ်လို့ကျမတို့ပြောလိုပါတယ်
ပါရီမြို့မှာလုပ်တဲ့ River Tech ပြပွဲတစ်ခုမှာဆိုရင်ဒီလိုမေးခွန်းလှော်တွေဖြေပြီးသွားသူတွေကကုတ်တစ်ခုကိုရပါတယ်ကွန်ပျူတာ AI ဉာဏ်ရည်တူးနဲ့တွက်ချက်ထားတဲ့ဤဖြူဟာပေါင်းစပ်မှု၃ခုကိုအဲ့ဒီကဏ္ဍနံပါတ်ကုတ်တွေနဲ့တော့ဖွင့်ပေးပါတယ်။ပြီးရင်တော့ရေမွေးထုတ်ဆက်တွေကကိုယ်ပိုင်ရေမွေးရလဒ်ရဖို့စပြီးတော့ဖန်တီးပေးပါတယ်။ထူးခြားတဲ့ရေမွေးရလဒ်ကိုထုတ်လုပ်ပေါင်းစပ်ဖို့လိုအပ်တဲ့ဘာဝင်ပစ္စည်းတွေစုဆောင်ဖို့ပထမပလင်းကတော့စက်ရည်လမ်းကြောင်းစီကိုဦးတည်နေပါတယ်။
AI is really the I would say the tech enabler giving you a head start in the practice
AI ဉာဏ်ရည်တူကနည်းပညာပိုင်းကိုအမှန်တကယ်အထောက်အကူပြုပါတယ်ရှုပ်ထွေးတဲ့အမှုပညာပုံစံနဲ့စွန့်ဦးတည်ထွင်မှုပုံစံကိုလည်းအလေးအကျင့်ဖြစ်စေပါတယ်ရေမွေးအနက် formula ဖန်တီးဖို့ဆိုရင်အကြမ်းမှတ်ရေးထားတာကနေစလို့မရပါဘူးဒါကြောင့်တခုခုစဖို့ဆိုရင်ကိုဘလို့ခန်းစားရတယ်လဲသိဖို့သင်ချာညီမချင်းတွေကိုတဆင့်ပြီးတဆင့်တွက်ချက်ပြီးပါဝင်ပစ္စည်းတွေကိုကျမတို့ပူးပေါင်းသိရှိဖို့ AI ဉာဏ်ရည်တူစီကနေအကူအညီယူရပါတယ်အဲ့လိုဆိုတော့ပညာရေးပိုင်းဆိုင်ရာပိုနားလည်ရှင်းလင်းအောင်အထောက်အကူပြုပါတယ
်ဒီတွက်ဆမှုကဘယ်အရာကအနှံ့ရှိရဲဘယ်အရာကအနှံ့မရှိဘူးဆိုတာကိုအခြေကြလာတာနဲ့အပြသိရှိလာကြပါတယ် ဒါကြောင့်နောက်ဆုံးအစီရင်မွေးအနေမှာအလက်မကောင်းတဲ့အရာတွေမပါပါဘူး။ဒါပေမဲ့ကိုယ့်ရဲ့မိကိုဖြည့်ဆူမှုတွေကိုတွက်ချက်မှုတွေကဘလို့လုပ်ပေးသလဲဆိုတာကိုတော့လုံးဝမသိနိုင်ပါဘူး
။ It's rare that the machine gives you something that is disgusting.
ဒီမွေးထုတ်ဆက်ကမကောင်းတဲ့ရေနဲ့ရေမွေးတွေကိုပေါင်းဆက်ပေးတယ်ဆိုတာတော့ရှားပါတယ်။ကျမတို့ဒီလိုရေမွေးတွေကိုထုတ်လုပ်ပေးနေတာ6နှစ်နဲ့အထက်ရှိပါပြီ။ဒီဆက်သေးကရေမွေးရောဆက်ပေးတဲ့အကန့်တွေကိုအမြဲတိုးမြင့်ပါတယ်။ဆက်တွေဘာလို့အပ်လဲဆိုတာကိုလည်းအမြဲစောင့်ကြည့်ပါတယ်
။ Centronics Company ဟာ Netherlands နိုင်ငံအခြေစိုက်ဖြစ်ပြီးတော့ London, Dubai နဲ့ Vienna မြို့တွေမှာဒီလိုရေမွေးထုတ်လုပ်တဲ့ဆက်တွေရှိပါတယ်ရှင်။ကျမလေးပါပါ။
VOA America အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်။ American သမ္မတ Joe Biden လက်ရှိသမ္မတသက်တမ်းအတွက်ဆက်လက်ဆောင်ရွက်မဲ့အရေးကိစ္စတွေနဲ့ပတ်သက်ပြီး American သမ္မတအင်ဂျီရောမှာသတင်းစာရှင်းလင်းပွဲကျင်းပတော့မှာဖြစ်ပါတယ်။မကြာခင်မှာပဲဒီသတင်းစာရှင်းလင်းပွဲနဲ့ပတ်သက်ပြီးတော့လည်းတင်ပြပေးဖို့ရှိပါတယ်။ဒါ့အပြင် VOA ရဲ့ VOA မြန်မာပိုင်းစီစဉ်ရဲ့ Facebook စာမျက်နှာကလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့သတင်းဖတ်ဆင်ကဏ္ဍတွေကိုတင်ပြပါမယ်။2024အမေရိကန်သမ္မတရွေးကောက်ပွဲကသမ္မတဘိုင်ဒန်နှုတ်ထွက်တယ်လို့ကြေညာလိုက်တဲ့အချိန်ဒီမိုကရက်ပါတီသမ္မတလောင်းအဖြစ်ဒုသမ္မတကမလာဟဲရစ်ကိုထောက်ခံကြောင်းပြောပါတယ်ဒုသမ္မတဟဲရစ်အနေနဲ့ဒီမိုကရက်ပါတီသမ္မတလောင်းဖြစ်လာနိုင်တဲ့အလားအလာဘလို့ရှိပါလဲတကယ်လို့ဖြစ်လာခဲ့ရင်ကောသူ့အနေနဲ့ရီပါဘလီကန်ပါတီသမ္မတလောင်းဒေါ်နယ်ထရန့်ကိုအနိုင်ရနိုင်ချေဘလို့ရှိပါသလဲဒီတစ်ပတ်အက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာဦးကျော်စံတာကိုမမျှသဆင်အောင်ကမေးမြန်းဆွေးနွေးထားပါတယ်ရှင်
မင်္ဂလာပါဦးကျော်စန္ဒာရှင
်မင်္ဂလာပါရှင
်သမ္မတဘိုင်ဒန်ကဒီဒုတိယသမ္မတသက်တမ်းကိုနှုတ်ထွက်လိုက်တယ်လို့ကြေညာပါတယ်ပြီးခဲ့တဲ့တပတ်ကပဲဒီသမ္မတဟောင်းဒေါ်နယ်ထရမ့်ကိုလှုပ်ကြံမှုစ조사ရဖြစ်ရလေအမေရိကန်မှာရှိခဲ့ပါတယ်ဒီတော့ဒီအမေရိကအခြေအနေကဘယ်လိုပြောကြပါမလဲ
ဟုတ်ကဲ့အမေရိကမှာလည်းအရေးကြီးတဲ့သတင်းတွေကတခုပြီးတစ်ခုတက်နေတယ်အဲ့ဒါနဲ့တက်တဲ့ဆိုင်ပဲပထမဆုံးပြောချင်တာကကျွန်တော်မြန်မာနိုင်ငံအတွက်လည်းအရေးကြီးတဲ့သတင်းတက်လာတယ်ကျွန်တော်ကပြောချင်တယ်ပထမတစ်ခါလည်းပြောခဲ့တယ်ထရမ့်လူကြံခံရဖို့စနပ်ပြခံရတော့ခေါင်းစဉ်ပြောက်ပြီးချက်ချင်းပြောခဲ့ရတယ်အခုလည်းပဲမြန်မာနိုင်ငံမှာအကြောင်းကိုပြောမယ်လို့လုံးနေတော့မှဘူးသမ္မတဘိုင်ဒန်ကနှုတ်ရွေးကောက်မခံတော့ဘူးလို့ပြောလာတယ်တကယ်တော့ဒီနေ့မနေ့တင်းလာနေ့မနေ့မှာပဲကျွန်တော်ပဲမနေ့ပေါ့လေမြန်မာနိုင်ငံမှာလည်းပုံချုပ်မကြီးမြောင်းနိုင်ငံကသူ့ကိုသူယာယီသမ္မတဆိုပြီးကြီးညာတယ်ဆိုတာကြတော့အဲ့ဒါကိုနောက်တစ်ပတ်မှလုပ်တာပေါ့လေအခုအမေရိကန်နိုင်ငံကိုဆက်လက်ဆွေးနွေးရပါဆိုဆိုတော့အမေရိကန်မှာအရေးကြီးဖြစ်ခဲ့တဲ့ဒီသတင်းတစ်ခုကိုရှင်းကြည့်မယ်ဆိုရင်သမ္မတဘိုင်ဒန်ရေကောက်မခံတော့ဘူးဆိုရကြတာပိတ်အားသင်းစရာတော့မဟုတ်ဘူးမျောလင့်ထားပြီးတဲ့ရင်သူဟာသမ္မတထရမ့်နဲ့စကားစစ်ထိုးပွဲလုပ်တဲ့ကလေးကသူ့ရဲ့ performance ပေါ်လေသူ့ရဲ့အိမ်မှာစွမ်းဆောင်ရတော်လေးညံ့ဖြစ်နေရုတ်တရက်မတုံ့ပြန်နိုင်ဘူးသူပြောချင်တဲ့စကားတွေသူဝေဝနေရဲ့ဘာညာနဲ့လူတွေကသူ့အများကြီးဝေဖန်လာကြတယ်ကျွန်တော်အဆက်ကြည့်ပြီးသိအုံနောက်တည်းကလည်းသိမထက်မြက်တော့တဲ့အတွက်ကြောင့်မပြိုင်သင့်တော့ဘူးနှုတ်ထွက်ဆိုတော့ဝေဖန်မှုတာအဲ့ဒီခေတ်ကစထွက်လာတယ်။နောက်ပြီးတော့အဲ့မတိုင်ခင်မှာပဲသူကမှားသေးမှလားပါတယ်။အာ NATO ထိပ်စည်းမှာမှားဘူးမှားနေတာဒီကလေအဲ့မှာ
Ukraine
တပ်မတော်ကို Mr. President Putin ဆိုပြီးတော့မှားပြီးပြောလိုက်တာလူတွေသိရင်ပြဖြစ်တယ်။တခြားလည်းမှားသေးရဲ့ Trump နဲ့ Kamala Harris ကိုမှားပြောတာလည်းရှိရဆိုတော့အဲ့ဒီခါတွေကြောင့်အဲ့ဖာမအရေးကြီးဆုံးကနောက်ဆုံးကသူကဒီကိုဗစ်ရောဖြစ်လိုက်သေးတယ်ဆိုတော့သူကလည်းတော့ထူထားသွားတဲ့အချိန်မှာနှုတ်ထွက်ဖို့လူတွေတိုက်တွန်းမှုတွေဖြစ်ရတဲ့စိတ်များလာတယ်။သူဆုံးဖြတ်ပြီးတာကိုတော့မှ10မိနစ်လိုမှာပဲသူရဲ့လက်ထောက်တခုသူပြောပြောသွားတယ်တင်းငွေရသူကြီးညာရကြဖြစ်တယ်။ဆိုတော့မျောလင့်ထားတဲ့သတင်းတော့ဖြစ်တယ်ဒါပေမဲ့ခရီးခတ်မှုအများကြီးကြီးနေတဲ့သတင်းဖြစ်တယ်။ဒေါ်နယ်ထရမ့်ကိစ္စကြတော့မျောလင့်ထားပဲနဲ့ရုပ်ပြက်ဖြစ်လိုက်တဲ့သတင်းဆိုတော့တကဘာလုံးကထိတ်လန့်သွားတဲ့ကိစ္စဖြစ်တယ်ဆိုတော့သတင်းတစ်ခုကတော့နည်းနည်းကွာပါတယ်ဒါပေမဲ့ဒရေရိုက်ခတ်မှုကတော့သမ္မတဂျိုးဘိုက်ဒန်မပြိုင်တော့ဘူးဆိုတဲ့သတင်းကလေးကပူပြီးကြီးမားတယ်လို့ပြောမှဖြစ်ပါတယ
်ဒီလိုရွေးကောက်ပွဲမှာထပ်မပြိုင်တော့ဘူးဆိုပြီးတော့နှုတ်ထွက်လိုက်တာဒီနိုင်ငံရေးအခြေအနေကိုဘယ်လိုရိုက်ခတ်နိုင်လဲ
သမ္မတဂျိုးဘိုက်ဒန်နှုတ်ထွက်တဲ့အခါမှာသူကဘသူ့ကိုထောက်ခံသွားတယ်ဆိုတော့သူရဲ့လက်ထောက်သမ္မတဒုသမ္မတဖြစ်တဲ့ကမလာဟဲရစ်ကို endorse လုပ်သွားတယ်။သူဟာအကောင်းဆုံးပါတနာဖြစ်တဲ့သူနဲ့တွဲပြီးလုပ်ခဲ့တဲ့စစ်တမ်းမှာသူဟာ သူနေရာမှာဝင်ရောက်ရှင်ပြန်ပြီးအသင်းတော်ဆုံးလူဖြစ်တယ်ဆိုတော့ထောက်ခံသွားတယ်။ဒါမှမဟုတ်အဲ့လိုထောက်ခံသွားမှုဟာမလုံလောက်သေးဘူး။ Democratic Party ရဲ့ National Congress DNC ကနေပြီးတော့တည်ဝင်စုကိုသူကတော့မဲရွေးချယ်ရဖို့လိုအပ်တယ်ရွေးချယ်ဖို့တင်မြှောက်ဖို့လိုတယ်ဒါမဲ့အချိန်ကလေးသိမကြံဘူးတချို့ကပြောရတယ်အဲ့လိုသမ္မတကြီးဘိုင်ဒန်ကဒီလိုနှုတ်ထွက်ခြင်းနဲ့အချိန်စောပြီးတော့ထုတ်ခိုင်းပို့ပြီးတော့ပြင်ဆင်ခြင်းရတာပေါ့အခုအနီးကပ်ပြီးတော့သူ့ကိုဆက်လက်ထောက်ခံကြမလားလက်ချက်ဘယ်သူပြိုင်ဘက်တွေရှိလာမလဲဘာညာဆိုပြီးတော့သူကဒါပြောအဆိုတွေကသိပြီးတော ပြီးတော့စနစ်တကျ transparent ဖြစ်ပြီးတော့ orderly process အတိုင်းလုပ်သွားမယ်ဆိုပြီးတော့သူတို့ Trump ကိုတကယ်ထုတ်နှက်ပြီးတော့အနိုင်ယူနိုင်မဲ့ခေါင်းဆောင်ကိုယ်စားလက်တယောက်ကိုဖြစ်အောင်ရွေးမယ်ဆိုတော့သူကပြောထားတော့ရှိပါတယ်ဆိုတော့ဘယ်လိုဆက်သွားမလဲဆိုတော့သိစိတ်ဝင်စားကောင်းတဲ့ကိစ္စပါတကယ
်ဒီနေရာမှာတခြားအပြိုင်ဆိုင်တွေရောရှိလာနိုင်တာပါလား
ရှိလာနိုင်တယ်လို့ယူဆကြတယ်ပေါ့လေတချို့ကတော့ရှိအောင်ရှိလာနိုင်မယ်ရည်ပြတ်မပြောနိုင်သေးဘူးပေါ့ဟုတ်နော်
အဲ့တော့ဒီလိုအခုသမရဘိုင်ဒန်ကနေပြီးတော့ရွေးကောက်ပွဲကနှုတ်ထွက်မယ်ဆိုတဲ့အပေါ်မှာဒီသမရဟောင်းအိုဘားမားကလည်းဒီဆုံးဖြတ်ချက်ကိုသူလေးစားပါတယ်ချီးကျူးပါတယ်ဆိုပြီးတော့ပြောပါတယ်ဒါပေမဲ့သူ့အနေနဲ့ကကြတော့ဒုသမရကမ်လာဟဲရစ်ကိုဒီဒီမိုကရက်သမရလောင်းအဖြစ်သူကမထောက်ခံတဲ့သဘောဖြစ်နေပါတယ်ဒါဘာသဘောပါလဲ
အဲ့တော့လူကြီးတွေတွေးပြီးတော့ရုတ်တရက်ပြောကြတာကတော့အိုဘားမားကကမ်လာဟဲရစ်ကိုပါတီသမ္မတလောင်းဖြစ်မထောက်ခံတာဟာသူ့ရဲ့အပြုအမူမီရှယ်အိုဘားမားအတွက်စိတ်ကူးသူထဲမှာရှိလို့ပါညာဒါတော့မဖြစ်နိုင်ဘူးထင်ပါတယ်ဒါပေမဲ့သမ္မတအိုဘားမားတွင်မကပါဘူးအဲဒီသူလည်းမထောက်ခံသလိုနန်စီပလိုစီလည်းပဲဒီမိုကရက်တစ်ကထိဒိတ်ဒိတ်ကျဲကောင်းဆောင်နေဖြစ်တယ်သူလည်းမထောက်ခံဘူးသမ္မတဘိုင်ဒန်ကိုချီးကျူးတဲ့နှုတ်ထွက်တာကိုတူဆိုတယ်ဒါပေမဲ့လည်းပဲဒီကမ်လာဟဲရစ်ကိုပေါ်ပေါ်ထင်ထောက်ခံတာမရှိဘူးလားတူဆိုတာပဲထင်ရှားတဲ့အဲဒီဒီမိုကရက်ခေါင်းဆောင်တွေကလည်းပဲတချို့မထောက်ခံကြဘူးဆိုတော့အဲ့ဒါကို Republican ကထိုးနှက်တယ်ဒီ Kamala Harris ကိုသူတို့လူတွေကိုမထောက်ခံကြဘူးတကယ်တော့ဒီ Joe Biden နှုတ်ထွက်တာဟာလည်းပဲသူ့ဆန်တာတဲ့ဒီလူတွေကဝိုင်းပြီးဖိအားပေးလို့သူတို့ဖြုတ်ပိုက်တာဖြစ်တော့မှတချို့ Republican ကသုံးတာတွေးရပါတယ်ဒါပေမဲ့တချို့ကဘယ်လိုတွေးလဲဆိုတော့ဒီလိုတခါတည်းကင်မရာဟဲရစ်ကိုမထောက်ခံတာဆိုတော့ဘယ်မလိုက်သေးဘူးမမကန်ကအဖြစ်ပေါ်လာမယ်ဆိုတာကိုသူတို့စဉ်းစားချင်းချင်းပြီးတော့စောင့်နေရင်းသာဖြစ်တယ်။ဥပမာသမ္မတအိုဘားမားဆိုရင်2020ရုံးကဒီဒေါ်နယ်ထရမ့်နဲ့ဘိုင်ဒန်နဲ့ပြန်ခဲ့ကြတယ်ငါတို့ဟောအဲဒီကွန်ဂရက်ဒီပါတီကွန်ဂရက်မတိုင်ခင်ကကြိုတင်ပြီးတော့ထောက်ခံတဲ့ခြင်းမရှိဘူးလို့ပြောကြပါတယ်ဆိုတော့အဲ့ဒါလည်းပဲစောင့်ကြည့်စရာပေါ့လေ။ဆိုတော့အဲ့လိုမထောက်ခံနိုင်လည်းပဲသူ့ကိုဆက်ပြီးတော့မထောက်ခံဘူးသူနဲ့ပြိုင်ဘက်ကိုသူတို့စဉ်းစားနေကြတယ်လို့ပြောလို့မရပါဘူးတွေးမယ်တခြားပြိုင်ဘက်တွေကတော့ပါတီတွေမှာရှိကောင်းရှိလာနိုင်တယ်လို့လည်းတွက်တက်လို့တော့ရှိပါတယ်အဲ့
တော့တကယ်လို့ဒုသမ္မတကမ်မလာဟဲရစ်သာဒီဒီမိုကရက်တစ်ပါတီရဲ့သမ္မတကိုယ်စားလှယ်လောင်းဖြစ်လာမယ်ဆိုရင်အခုဟိုဘက်ကရီပပ်ဘလစ်ကန်ကသမ္မတလောင်းဟိုသမ္မတဟောင်းဒေါ်နယ်ထရမ့်ကိုသူကဝါအယတပါအယရှင်ပြိုင်နိုင်ခြင်းရှိပါမလား
ဟုတ်ကဲ့အဲ့ဒါတကယ်ပြင်းနေတာပဲဒေါ်နယ်ထရမ့်ကတော့သူ့ရဲ့သဘာနဲ့ဝါကူတော့ပြောစရာမလိုဘူးပေါ့သူကတော့ CP ဒါသူ့မူတိုင်းသူဆက်ပြီးတော့လုံမှာပဲဒါပေမဲ့ကမ်လာဟဲရစ်ကလည်းပဲဒုတိယသမ္မတလှူလာခဲ့တဲ့လူပဲသိတော်လည်းမခွာလှဘူးသမ္မတနဲ့ဒုသမ္မတပဲဆိုတော့သဘာချင်းဝါချင်းကတော့သိမခွာဘူးနောက်ကမ်လာဟဲရစ်ကလည်း2000လောက်ကလေးကဒီသူကနိုင်ငံရေး elected post တွေပေါ့လေဒါတရားတရှင်းနေကြုတ်ရာထူးထူးမှာပြိုင်လာတဲ့ခရိုင်ရှင်းနေဖြစ်တဲ့နောက်ခါပြည်နယ်ရှင်းနေကြုတ်ဖြစ်တဲ့အရွေးခံခဲ့ရတဲ့2019လောက်ကစပြီးတော့ဖြစ်နေတ
ဲ့တော့ကိုယ်စလဲဟာ
အဲ့လိုဖြစ်လာတဲ့နောက်ပြီးလွတ်တော်ကိုယ်စလဲဖြစ်လာစသဖြင့်အဲ့ဒီကိစ္စတွေမှာသူကတွန်းကျင်လာတော့သူရဲ့အသာချက်ကသူကဥပဒေဓမ္မဖြစ်တဲ့သူက prosecutor ဒါဥပဒေရှင်းနေဖြစ်တယ်ပေါ့လေ prosecutor ဆိုတော့ဆိုရရှိတယ်ဖြစ်နေဆွဲချဆွဲချခွာတော့ဒါပြစ်ဆက်ပြရတာဆိုတော့တိုက်တိုက်ဆိုင်မဲ့ဒေါ်နယ်ထရမ့်ကလည်းပဲသူပြစ်မှုတွေရဒါပြစ်မှုထင်ရှားစီးရင်ခံထားရတဲ့သူဖြစ်တဲ့သူတော့တရားရုံးကသာပြန်လည်ပြီးတော့ဒါကိုပလတ်ထားတာဖြစ်တယ်ပေါ့လေအဲဆိုတော့တိတ်ကြီးကောက်တာပဲတရားခံဖြစ်နေအစွဲခံခဲ့ရတဲ့လူနဲ့ဆွဲချစီးနေဖြစ်နေတက်လာတဲ့လူဆိုတော့ဒေါ်နယ်ကြီးကောက်မဲ့ပွဲဖြစ်ပါတယ်ဆိုတော့ဒီစဘာပူပြီးတော့ရင့်တယ်လို့တော့သိပြက်ပြက်သားသားပြောလို့မရပါဘူးဒီကင်မရာဟဲရစ်ဘက်ကလည်းပဲသူ့မှာအသာချက်တွေအများကြီးရှိပါတယ်သူတို့လည်းပဲသူ့ပါတီဒရင်းက the true aha to we banjet to have I see the less row. But even I lay up in a Indian Elria to ha the Neza Kisa Latin America, Tamanga, Winarekis and Empathy, the chain Piwa, Mabibu, the house, PBC, Malupus, we don't lay a Indian Elria pure. I mean, lower Indian Elria level to that to whom I joke at a mingle to whom I don't come. Do not come, so I'm the way to Pyoga. So I had the house, and you be pioneers with your leway, you satiated Riga, Elu with Fantianes. That Lure the Boar or Luet to Dimu with Fanjama Poly, Elu with Van Campu, Rosila, Sinan Barbola, Lala.
The Mara Biden, Dilu, Yaka Puemo, we know no turn like that, the Pemma. Donald Trump to Beko Bobido, Ata Dwanaila, Donald Trump, Bobido, Abbey Taukam, Bumiala Naila.
Mr. Nashin, Jamaro, Elo Pilla, Melutinum Timau. Dame, Donald Trump, Ria, Badi, Dema, when I got Silon, you knew Bida Pupsin, throughout the Gago, New York, Donald Trump, Pican, be no Pomo, New York, the Wapsit, throughout Nikki Hill, the Uber, throughout the child, the group, then both challenge to Kerr, Rugal, Konozu, Puma, we are talking Yaris, Republican Begar, Ninumu, Pubitan, change Pinny. So, Democrat, but Mara, Bazu. So, when I launched the Yam less for Adama, a good chain team at the road, that I'm looking at Yazi Busro, then a Puyo Fiapsin, they were a chaotic pin here. A media at Gusiara, Kamala Harris, the Mral Pissing by Simpson and Mepo Gurema, but Mazom used me lepid and out Hadua, Indiana, Jamaica, Mivaria, Pau Polare, Black Music Media Lepid, Strakisabe Pepare. I'm a Dickinson and Bazabiro, Black Community at Hokamugo, Nayanine, now Biro, Congressional. Black caucus are here, the Lume, Matti, Subantara. I put a long talk on with that shit here. Now, that being the Bill Clinton and Hillary Clinton, those demon on Alep, you are talking to her. Now, the truth in Nayara, amuse me, Pinagin, Black Pinagin, the Apsi and Ninepoli, so we have running major quarry, Gang Bob and Bet, Pete, Julia Samara Longo, Loop Shooter at the out. ကိုမြို့သားတက်ကိုရွေးတင်တယ်လို့ပြောကြတယ်အဲဒီဆိုသူစီးရင်သတင်းတွေကြည့်လိုက်မယ်ဆိုရင်ဖြစ်နိုင်တဲ့အလားအလာရှိလို့အများကြီးပဲဖော်ပြထားတွေ့ရပါတယ်အဲဒီထဲမှာအဖြစ်နိုင်ဆုံးလူကတော့ပင်ဆယ်ဗေးနီးယားပြည်နယ်ရဲ့ဂါဗနာဖြစ်တဲ့ဒီဂျော့ချ်စပီရိုပဲဖြစ်ပါတယ်ဆိုတော့ဘယ်လိုဖြစ်လာမလဲသူသာပေါင်းလိုက်ပြီးတော့ဘောင်းစည်းတဲ့ကလုံးထောက်ခံလိုက်ကြမယ်ဆိုရင်တော့ပို့ပြ ထောက်ခံကြမလားဆိုတော့ပြောမှာစိတ်ဆောပါတယ်နောက်ပြီးတော့အမေရိကန်ပြည်ထောင်စုမှာမပြတ်မစားဖြစ်နေသေးတဲ့လူတွေကလည်းပဲမဲပေးတဲ့ခါမှာ last minute နောက်ဆုံးအချိန်မှာကောက်ပြီးတော့ပေးပလိုက်တာကြိုတင်ပြီးတော့ပို့တွေထဲမှာတွက်ထားတာခံမှန်းချက်တွေထဲမှာတွက်ထားတာဒီလိုဖြစ်သွားတာလည်းရှိတယ်ဆိုတော့အဲ့ဒါတော့ဘယ်လိုဖြစ်လာမလဲဆိုတော့သူတွက်လို့မရပါဘူးဒါပေမဲ့ဒီမိုကရက်ဘက်ကလည်းသူအကောင်းဆုံးကြိုးစားလိမ့်မယ်လို့ထင်ပါတယ်ဆိုတော့ဒီကသူရှင်ရမှာဘူးအဖြစ်ရှင်ရမယ်ဆိုတော့ဒီနိုင်ငံတကာဆက်ဆံရေးဒီမှာဘယ်လိုဖြစ်လာမလဲဆိုတာသူတွေ့မယ်ကင်မရာဟဲရစ်တက်ထဲမှာလည်းပဲတန်ငယ်ကြဲဝါရဘယ်လိုဖြစ်လာနိုင်မလဲဆိုတာတွေ့ကြတယ်တချို့ကတော့သိအပြောင်းလဲရှိနိုင်မှာမဟုတ်ဘူးဘာရင်လိုပဲဆက်သွားမယ်လို့တွေ့နေကြတာရှိပါတယ်ယူကရိန်းတို့ဘာလို့ကလည်းပဲဒီတိုင်းပဲဆက်သွားမယ်ဆိုပြီးတော့သူတို့မျှော်လင့်ထားကြတာရှိပါတယ
်ဟုတ်ကဲ့ပါဦးကျော်စန္ဒရှင်အခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတ
ယ်ဟုတ်ပါတယ်
ဆေဂျောတဲ့အရွယ်ရောက်မှထိုင်းမြန်မာနယ်ဆက်ဒုက္ခသည်စခန်းကနေအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းအခြေချနေထိုင်권ရခဲ့တဲ့ကရင်အမျိုးသမီးငယ်တစ်ယောက်ကသူ့လိုရွှေ့ပြောင်းလာသူတွေအတွက်ကရင်လူငယ်အဖွဲ့ကိုဦးဆောင်တည်ထောင်ပြီးပညာရေးအပါအဝင်လွှတ်တဲ့အကူအညီတွေကိုပေးနေပါတယ်ရွှေ့ပြောင်းဒုက္ခသည်ဘဝကနေကညောအကယ်ဒမီကိုဦးဆောင်ပြီးအများကိုအကူအညီပေးနိုင်တဲ့သူတယောက်ဖြစ်လာဖို့ကြိုးစားခဲ့သူနဲ့ဂျန်စီပြည်သက်တွေအတွက်မတ်ခင်လေးစကားပြောထားပါတယ်ရှင်
Hey, ဂျန်စီတို့တက်ချင်ရောက်ပြန်ပြီနော်ဂျန်စီတို့ဒီတစ်ပတ်တော့ဒုက္ခသည်စခန်းကနေပြီးတော့အမေရိကကိုရှေ့ပြောင်းအခြေချလာတဲ့ကရင်မျိုးသမီးလူငယ်လေးနဲ့စကားပြောထားတယ်
။ကျမနာမည်ကမင်းဂျူပါအခုကောင်းဆောင်တို့ကိုသူတို့ရဲ့အားစာချက်တို့ကိုဘယ်လိုမြင့်တက်ရမလဲသူတို့ရဲ့အဖွဲ့အစည်းအတွင်းမှာဘယ်လိုအသုံးချရမလဲဆိုတာကိုနွေဆွေးပေးတဲ့ Gallup Certified Strength Coach တယောက်ဖြစ်ပါတယ်။ဟောပြီးတော့လူငယ်အဖွဲ့အစည်းတွေမှာအကြံပေးနေတယ်လည်းလောက်ဆောင်ပါတယ်ဟာ
။သူကဘာကြောင့်မလို့ဒုက္ခသည်စခန်းကိုရောက်လာခဲ့ရတာလဲ။
ကျွန်မအမေကအဲ့ရဘူဒီမြောင်မြတ်မှာဖြစ်ဖြစ်ကျွန်မအဖေကအဲကြောက်ကြတမ်းဟာဆုံးကနေဖြစ်ပါတယ်သူတို့
ကရင်နဲ့မြန်မာတမတော်အုန်အဖက်နိုင်ငံရဲ့အခြေမှမူကြောင့်သူတို့နဲ့ရဆလောကဒုက္ခသခမှာပွဲဟိုထွက်ပြေးလာကြတယ်ပေါ့နော်ပြီးတော့ဒီမှာကအဲ့ဒီထိုက်ဒုက္ခသခမှာပဲမွေပြီးကြည့်ပြခဲ့ပါတယ
်ဒုက္ခသခမှာနေခဲ့တော့အမှတ်တရတွေလည်းသူကအခုလိုပဲပြောပြထားတယ်
ဒုက္ခသစ္စာမှာတော့အခက်အခဲတွေအများကြီးရှိခဲ့လဲကျမတို့ကတော့ဘဝမတရားကံတွေအများကြီးကြံနေခဲ့ပါတယ်။ဟိုကိကိလူမျိုးတယောက်အနေနဲ့ကိလူမျိုးတို့ရဲ့ဒလိထောင်တန်းတဲ့ဘာသာစကားကိုသိယူခဲ့ရတယ်။ဟိုအခက်အခဲတွေကြမှာဟိုစိတ်နှိပ်ပြီးသိပြကြတဲ့ဆရာဆရာမတွေကိုတွေ့ခဲ့ရတယ်။ဟိုပညာရေးစနစ်နဲ့သူတို့ curriculum ကတော့ဒီ US Temetot တဲ့သိပေမဲ့လည်းဟိုကိလူမျိုးတယောက်အနေနဲ့ပြီးတော့ကိနေထိုင်မှုပေါ့နော်အစားအစာနေထိုင်မှုအလေအထတွေကိုပြီးတော့ကျောင်းကိုလာလျှောက်ခဲ့ရရှောင်းခဲ့ရတာတွေကိုပျော်ရွှင်ပျော်မွေ့ခဲ့ပါတယ်အဲ့လိုအမတရားတွေတော့အခုချိန်ထိပဲဟိုတတိယနေ့စပါပဲ
သူရဲ့ဖခင်ကအမေရိကန်ကိုမရောက်ခင်ကြီးမှာပဲစုံမသွားခဲ့တယ်ဒီလိုမျိုးမိဘမစုံမလင်နဲ့အမေရိကန်ကိုရှေ့ပြောင်းလာတဲ့သူ့ဘဝဘယ်လောက်ထိအခက်အခဲကြုံနေရလဲ
အကျမဆက်စင်ကနေမှာတော့အတန်ခဲတဲ့မိသားစုတွေနဲ့ဒီ US ကိုပြောင်းလာခဲ့ပါတယ်အခက်ခဲတွေတော့အများကြီးပါပဲဟိုဘာသာစကားမတူတာတွေအကျောင်းပညာရေးတွေမိသားစုအတွက်ရှင်းပြရတာတွေတော့အများကြီးပါပဲအပြီးတော့ကျမစကားပြောပုံပေါ်တော့ accent တွေဟို accent တွေကြောင့်သူများတွေဟိုအနေခံရတာတွေရှိပါတယ
်ဆယ်ကျော်သက်ဘဝနဲ့အမေရိကန်ကိုရောက်လာခဲ့တဲ့သူကအခက်အခဲတွေဘယ်လိုရင်ဆိုင်ပြီးတော့ပညာကိုဘယ်လိုမျိုးတက်မြောက်သင်ခဲ့လဲ
ဒီ US မှာ lockdown ကဟို Las Vegas မှာနေရတယ်လေအဲ့ဒီခါမှာတော့ကြည်ရည်တွေမရှိဘူးအဲ့ဒါကြောင့်အင်္ဂလိပ်လိုမြန်သင်ရတယ်ပေါ့နော်ဒီစငယ်ချင်းတွေကတော့ကြည်ရည်လိုမပြောဘူးဘာမှလို့လည်းမပြောဘူးအဲ့ဒါကြောင့်သူတို့တွေဟို vocabulary တို့ဘာတို့ဟိုကျွန်မတော့စာမြန်ဖတ်တယ်ကျမဟို bachelor ကတော့ communication studies and leadership and minor in sociology master ကတော့ဒီ higher education administration နဲ့ဟို now nick last year မှာပြီးခဲ့တယ
်။ဒါနဲ့စကားမဆက် तू ကမြန်မာစကားကိုဘယ်လိုပြောတတ်သွားလဲဆိုတာကိုလည်းမေးကြည့်လိုက်အောင်
ကဲကျမပမာလို့ဘဒူနဲ့မစကားမပြောဘူးဒါပေမဲ့ငငယ်လေးတောင်ကအဖေကသူတို့အဲသူတခြားငယ်ကြီးတွေနဲ့စကားပြောရင်ပမာလို့ပြောတော့ဟိုအဲကျမအဲ့လိုမျိုးပဲဟိုစင်တင်ရတယ်ပေါ့နော်ပြီးတော့ဟုတ်ကဲ69နှစ်မှာဟိုပမာပြေတခါပြန်သွားတယ်အဲ့ဒီတော့ဦးမှာအဲ့ဒါနဲ့တချို့ကြီးတွေကကြီးလို့မပြောတော့ကျမကပမာလို့ပြန်စီရတယ်အဲ့ဒါကြောင့်နည်းနည်းလေးတော့ဟိုအကပမာလို့ပြောတာအောင်ကျစားတယ
်အခုဆိုရင် तू ကကညောအကယ်ဒမီဆိုတဲ့ဖွဲ့စည်းလေးကိုထူထောင်ပြီးတော့အမေရိကန်ကိုရောက်လာတဲ့ကရင်လူငယ်တွေကိုကူညီပေးနေတယ်အဲ့တော့ကညောအကယ်ဒမီဆိုတာကဘယ်လိုဖွဲ့စည်းမျိုးလဲ
ညောအကယ်ဒမီကိုကရင်လူမျိုးတယောက်ချင်းစင်တဲ့ကရင် FIY ကိုတိုးတက်အလုပ်ပေးတဲ့တခြားလူမျိုးတွေနဲ့SUSEP ချင်းရဲ့ channel set လောက်ဆက်ခဲ့ပါတယ်ဟုတ်ပညာရေးဝဆမှုတွေ leadership ပိုင်ဆိုင်ရာတွေ social wellbeing ဆရာတွေကိုအနေနဲ့အရေးရမှာရှိတဲ့ key insight တွေကိုထိဆက်ထောက်ပံ့ပေးနိုင်ဖို့အရေးယူထားပါတယ
်လက်ရှိမှာရောကညော academy ကကရင်လူငယ်အဖွဲ့အစည်းအတွက်ဘယ်လိုမျိုးတွေပံ့ပိုးကူညီမှုပေးနေလဲ
ဟိုလောလောဆယ်ကတော့ဒီ workshop တွေရှိတယ်ဟို leadership နဲ့ဆိုင်တယ်ပြီးတော့ဟို communication ဟိုတခြား topics တွေကတော့လောက်ချင်တာအများကြီးပါပဲဒါပေမဲ့အခုကတော့ဟိုဒီ professionals တွေကတော့ schedule very crazy အဲ့ဒါကြောင့်အခုအချိန်မှာအဲ့ဒီလိုပဲ leadership relationship building တွေအဲ့လိုတော့လုပ်ပြီးလုပ်တယ
်ကဲကျန်စီတွေဒါကတော့ကညော academy လို့ခေါ်တဲ့ကရင်လူငယ်ဖွဲ့စည်းကိုတည်ထောင်နေတဲ့မျိုးသမီးငယ်လေးကြောင့်ကြားခဲ့ကြရတာเนาะရှေ့တစ်ပတ်ကြာလို့ရှိရင်လည်း Gen Z တို့တဲ့ Gen Z ရှိနေကြမှာလို့ဆက်ဆက်စောင့်ကြည့်ကြပါဦးเนาะတက်တ
ာခုတော့ပြီးခဲ့တဲ့တပတ်အတွင်းအားကစားသတင်းတွေကိုတော့ကိုရန်နိုင်စူးစီးတင်ဆက်ပေးထားပါတယ်ရှင်
2024 Paris Olympic ပြိုင်ပွဲကတော့ဇူလိုင်လ26ရက်လာမယ့်တောက်ချာနေ့မှာစတင်တော့မှာဖြစ်ပါတယ်။အခုဆိုရင် Olympic အားကစားပြိုင်ပွဲဝင်ကြမဲ့ကမ္ဘာတစ်ဝှမ်းကအားကစားသမားတွေဟာလည်း Paris မြို့ကိုတစ်ပွဲပွဲရောက်ရှိလာနေကြပြီးတော့ပြိုင်ပွဲဝင်ဖို့လည်းအသင့်ဖြစ်နေကြပြီဖြစ်ပါတယ်။လက်နောက်လေးကတော့ပြင်သစ်သမား Emmanuel Macron ဟာအားကစားသမားတွေတက်ခိုကြမဲ့ Olympic အားကစားရွာကိုတွားရောက်ပြီးတော့လုံခြုံရေးအခြေအနေတွေကိုကြည့်ရှုစစ်ဆေးခဲ့ပြီးပြိုင်ပွဲအတွက်တာဝန်ယူနေတဲ့လုံခြုံရေးအဖွဲ့တွေကိုကျေးဇူးတင်တယ်ဆိုပြီးတော့ပြောလိုက်ပါတယ
်. Je veux aussi remercier l'ensemble des forces de sécurité intérieure l'ensemble des prestataires
ကျွန်တော်အနေနဲ့ Olympic နဲ့မတန်ဆွမ်း Olympic ပြိုင်ပွဲတွေကိုပြည်သက်တွေလုံးဝဘေးရန်ကင်းကင်းနဲ့ကျင်းနိုင်အောင်တာဝန်ယူပေးကြမယ်လုံခြုံရေးအဖွဲ့တွေအားလုံးကိုကျေးဇူးတင်ကြောင်းပြောလိုပါတယ်ဒီပြိုင်ပွဲတွေအတွက်လူသမား2သိန်းခွဲကျော်အားသူတို့ရဲ့နွေရာသီအားလိုက်ရဲ့ဘန်းပစ်ခီးတွေကိုမသွားဘဲပြိုင်ပွဲလုံခြုံရေးအတွက်တာဝန်ယူပေးကြမှာဖြစ်ပါတယ
် Paris Olympic ပြိုင်ပွဲဖွံ့ဖွဲ့အခမ်းအနားကိုတော့ပြည်ထောင်နိုင်ငံရဲ့ဒေသစံတော်ချိန်တောက်ချာနဲ့ညနေ9နာရီခွဲမှာစတင်မှာဖြစ်ပြီးတော့၃နိုင်လောက်ကြာဖို့ခမန်းရပါတယ် Paris Olympic ပြိုင်ပွဲရဲ့ဖွံ့ဖွဲ့အခမ်းအနားကိုတော့ပြိုင်ပွဲနိုင်ငံတွေနဲ့ Olympic အားကစားအဖွဲ့တွေကဒီအားကစားသမားပေါင်း 1,500 တက်ရောက်มาဖြစ်ပါတယ်အစင်လာရတော့ဖွံ့ဖွဲ့အခမ်းအနားကိုအားကစားကွင်းတွေမှာဖွင့်လှစ်ခြင်းပါလိမ့်ရှိပေမဲ့ဒီနှစ် Olympic ပြိုင်ပွဲရဲ့ထူးခြားချက်ကတော့အဲ့ဒီအစင်လာတိုင်းအားကစားကွင်းတွေမှာကျင်းပမှာမဟုတ်ပဲ Paris မြို့ကစိမ့်မြစ်ကြောင်တစ်လျှောက်မှာကျင်းပသွားမှာဖြစ်ပြီးတော့ပြိုင်ပွဲဝင်နိုင်ငံတစ်ခုချင်းစီကိုလည်းသူတို့ရဲ့ကိုပိုင်မော်တော်ဘုတ်ဇင်းစီပေးသွားမှာဖြစ်ပါတယ်ဖွံ့ဖွဲ့အခမ်းအနားကိုတက်ရောက်ကြမယ်အားကစားသမားတွေအပြင်ဒီဖွံ့ဖွဲ့အခမ်းအနားကိုတက်ရောက်ကြည့်ရှုမဲ့သူဥယေ6သိန်းလောက်ရှိမယ်လို့လည်းခန့်မှန်းနေကြပါတယ် Paris Olympic ပြိုင်ပွဲကတော့ကမ္ဘာပေါ်ကနိုင်ငံနဲ့ Olympic အားကစားအဖွဲ့206ခုကဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပြီးတော့ဒီထဲမှာဒုက္ခသည်ဆိုင်ရာ Olympic အသင်းလည်းပါဝင်မှာပါဒုက္ခသည်ဆိုင်ရာ Olympic အသင်းမှာတော့နိုင်ငံ17နိုင်ငံကအားကစားသမားပေါင်း36ပါဝင်မှာဖြစ်ပြီးတော့အားကစားနည်းစံမျိုးကိုဝင်ရောက်ရှင်ပြိုင်ကြမှာပါဒီဒုက္ခသည်ဆိုင်ရာ Olympic အသင်းကအားကစားသမားတွေကိုတော့သူတို့ရဲ့အားကစားစွမ်းရည်နဲ့ဒုက္ခသည်အခြေအနေပေါ်မှာမူတည်ပြီးတော့ရွေးချယ်ခဲ့တာဖြစ်ပြီးတော့ UK ပြင်သစ် American ပါဝင်နိုင်ငံ15နိုင်ငံကသူတို့ကိုလက်ခံပြီးတော့ပြိုင်ပွဲအတွက်လေ့ကျင့်ပေးခဲ့တာဖြစ်ပါတယ် IOC နိုင်ငံတကာ Olympic Committee ဥက္ကဋ္ဌ Thomas Beck ကတော့ဒီဒုက္ခသည်အသင်းကအားကစားသမားတွေကိုတစ်ကမ္ဘာလုံးကဝိုင်းပြီးအားပေးကြမှာဖြစ်ပြီးတော့ Olympic အားကစားသမားတိုင်းဟာလည်းငြိမ်းချမ်းရေးတန်တမာနေဖြစ်တယ်လို့တင်လာနေက Olympic အားကစားရွာကိုသွားရောက်ဆင်မှာပြောလိုက်ပါတယ်
You, the Olympic athletes, you are the peace ambassadors of our time.
ခင်ဗျားတို့ Olympic အားကစားသမားတွေအားလုံးဟာကျွန်တော်တို့ခေတ်ရဲ့ညီညာရေးတန်တမာနေဖြစ်ပါတယ်ခင်ဗျားတို့တွေဟာဒုက္ခသည်များဆန်ရာ Olympic အသင်းအပါအဝင်အမျိုးသား Olympic Committee 206ခုတွင်ကိုစားပြုပြီးလာကြတာပါခင်ဗျားတို့ဟာလေးစားအားကျစရာကောင်းတဲ့အားကစားတန်တမာနေဖြစ်တာနဲ့အမျှဒီ Olympic ပြိုင်ပွဲကိုလည်းညီညာရေးအထိတ်မှတင်ကြတာအဖြစ်လုပ်စေချင်ပါတယ
် Questa settimana inizieranno i giochi olimpici di Parigi
ဟိုယမင်းကြီး Francis Caro Paris Olympic ပြိုင်ပွဲဟာကမ္ဘာတဝမ်းမှာဖြစ်နေတဲ့စစ်ပွဲတွေကိုအပြစ်ခတ်ရဆဲအောင်လုပ်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းကနေကနေကစိန့်ပီတာယင်မြင်ကအပတ်စဉ်ဝတ်ပြုဆုတောင်းပွဲမှာပြောလိုက်ပါတယ်အချိန်လေးမှာပဲ Paris Olympic မှာဝင်ပြိုင်မဲ့ American အားကစားအဖွဲ့အလံကိုတော့နာမည်ကြီး Basketball ကစားသမား LeBron James ကိုတဲဖို့ရွေးချယ်လိုက်တယ်လို့ American အသင်းကတင်းလာနေမှာခြေညာပါတယ် LeBron James ကလည်းအခုလိုမျိုး Olympic ပြိုင်ပွဲဖွံ့ဖွဲ့အခမ်းအနားမှာနိုင်ငံကိုစားပြုပြီးတော့အလံကိုတဲဆောင်ွင့်ရတဲ့အတွက်ဂုဏ်ယူရဲဆိုပြီးတော့သူ့ရဲ့ခြေညာချက်မှာပြောလိုက်ပါတယ်ဒါမဲ့တောက်ကြနေဖွံ့ဖွဲ့ပြီးတဲ့နောက်ပထမဆုံးပြိုင်မဲ့အားကစားပြိုင်ပွဲကတော့ချက်တောင်ပြိုင်ပွဲဖြစ်ပါတယ်ချက်တောင်ပြိုင်ပွဲမှာတော့မြန်မာနိုင်ငံကချက်တောင်ကစားသမားတရာသူစားလဲဝင်ရောက်ရှင်ပြိုင်ခွင့်ရထားပြီးတော့ Olympic ပြိုင်ပွဲဝင်ဖို့အတွက်ပြည်ထောင်နိုင်ငံ Paris မြို့ကိုသွားနေပြီလို့တနင်္လာနေ့ကသူ့ရဲ့ Facebook လူမှုကွန်ရက်မှာတင်ထားပါတယ်ခင်ဗျာကောင်းဒီသတင်းတွေဘက်မှာတော့ဗြိတိန်နိုင်ငံမှာကျင်းပခဲ့တဲ့ The Open လို့ခေါ်တဲ့ British Open ကောင်းဒီပြိုင်ပွဲမှာ American က Xander Schauffele က Champion ဖြစ်သွားပါတယ်ရုရှား Open ကောင်းဒီပြိုင်ပွဲကိုဇူလိုင်လ17ရက်နေ့ကနေ21ရက်နေ့ထိ Scotland က Royal Troon ကောက်ကွက်မှာကစားကြတာမှာ Xander Schauffele က Britain က Justin Rose ကိုနှစ်ချက်အသာနဲ့အနိုင်ရတော့ခဲ့တာပါ။ဒီနေ့ကနေ့ကနောက်ဆုံးကစားကြတဲ့အခါမှာတော့ Schauffele က6ချက်ရှော့ရိုက်ပြီးတော့စုစုပေါင်းရိုက်ချက်285ချက်နဲ့ပထမရသွားခဲ့ပါတယ်။ဒါသူအနေနဲ့ British Open ကောင်းဒီပြိုင်ပွဲကိုပထမဆုံးအချိန်ရတာဖြစ်ပြီးတော့ Champion ဖြစ်တဲ့အတွက်လည်းဂုဏ်ယူတယ်ဆိုပြီးပြောလိုက်ပါတယ
်။ Yeah, it's an honor. I've always dreamt of doing it that walk up 18
အခုလို့ချန်ပီယံဖြစ်လာတဲ့အတွက်ဂုဏ်ယူပါရယ်ချန်ပီယံဖြစ်အောင်လှုပ်ဖို့လည်းအမြဲရည်မှန်းခဲ့တာပါနောက်ဆုံး session မှာပြိုင်ပွဲကိုရှေ့ကဦးဆောင်နေတဲ့သူတွေကိုပြထားတဲ့အဝါရောင်ဆိုင်းပုတ်ကြီးနဲ့ပရိသတ်တွေကမတက်ရက်ပြီးအားပေးနေတဲ့အချိန်မှာရှောက်လာရတဲ့ခံစားချက်ကဘာနဲ့မှမတူပါဘူးကျွန်တော်ဘဝမှာအကောင်းဆုံးအပျော်ရဆုံးအချိန်တွေထဲကတစ်ခုပါ
It was very difficult it
အခုလိုမေဂျာဆူခလာကိုဒုတိယအကြိမ်အနိုင်ရဖို့ခတ်ပါတယ်တကယ်ခတ်တာပါဒါပေမဲ့ပထမတစ်ကြိမ်နိုင်ခဲ့တဲ့တော့ကအတွေ့အကြုံတွေကဒီနောက်ဆုံးနှစ်ဒုတိယဝက်ကိုကျင်းမှာအများကြီးအထောက်အကူဖြစ်စေခဲ့တယ်လို့ကျွန်တော်ထင်ပါတယ
်ရှင်ဘောကလွန်ခဲ့တဲ့3လကလေးကအမေရိကန်မှာကျင်းပတဲ့ USPGA ကောင်းစည်းပြိုင်ပွဲကိုပူဆွဲခဲ့တာကြောင့်ဒါသူ့အတွက်တော့ဒုတိယမြောက်မေဂျာဆူခလာလည်းဖြစ်ပါတယ်ပ Britain က Justin Rose ကတော့နောက်ဆုံးနေ့မှာ၄ချက်ရှော့ရိုက်ပြီးတော့စုစုပေါင်း198ချက်နဲ့ American က Billy Horschel နဲ့အတူပူးတွဲဒုတိယရခဲ့ပါတယ်ခင်ဗျာ။ဘောလုံးကနေဘက်မှာတော့ဒီဘောလုံးကမှအပြောင်းရွှေ့တွေဘက်မှာအင်္ဂလန်နဲ့ United States ကို Mason Greenwood ကိုပြင်သစ်နိုင်ငံက Olympic မှာဆေးအသင်းက Euro 30တစ်သန်းနဲ့ဝယ်ပြီးတော့ငါးနဲ့စာချုပ်ချုပ်ဆိုလိုက်ပါတယ်။Greenwood ဟာ Man U တက်တော့129ပဲကစားပြီးတော့35ကိုသွင်းပေးခဲ့ပြီးတော့ပြီးခဲ့တဲ့ဘောလုံးရာသီမှာတော့သူဟာစပိန်ကဂတာဖေးအသင်းကိုအငားစာချုပ်နဲ့ပြောင်းပြီးတော့36ပဲကစားတာမှာ10ဂိုးသွင်းပေးခဲ့ပါတယ်။ Greenwood ဟာ Marcel အသင်းမှာကျောင်းနံပါတ်10အင်ဂျီကိုဝတ်ဆင်မှာဖြစ်ပြီးတော့ Marcel အသင်းကတော့ Greenwood မှာသူတို့လိုချင်တဲ့အရည်အသွေးတွေအားလုံးရှိတယ်ဆိုပြီးတော့ပြောလိုက်ပါတယ်။ချိန်ထဲမှာပဲ Premier League Champion Man City အသင်းက Brazil တောင်ပံကစားသမား Savinho ကို9နဲ့စာချုပ်နဲ့ခေါ်လိုက်ပါတယ်။စပိန်ညိုဟာမနစ်တုံးကတော့စပိန်လာလီဂါကဂျီရိုနာအသစ်မှာအငားစာချုပ်နဲ့ကစားခဲ့ပြီးတော့ကိုကိုသွင်းခဲ့ပါတယ်။သူကဘရာဇီလ်အတွက်9ပွဲကစားပေးထားပြီးတော့ပြီးခဲ့တဲ့ကိုပါအမေရိကဖလားတုံးကပါရာဂွေးနဲ့ပွဲမှာဘရာဇီလ်အသင်းအတွက်သူ့ရဲ့ပထမဆုံးဂိုးကိုသွင်းပေးခဲ့ပါတယ်ခင်ဗျာ။အမေရိကမှာတော့ဖီလာဒယ်ဖီးယားယူနီယံအသင်းကအလဲရန်ကစားသမားကေဗင်ဆယ်ဗန်ဟာ MLS Major League နဲ့နောက်အမေရိကတိုက်ကအသင်းလိုက်ပြိုင်ပွဲသမိုင်းဒီမှာအသက်ငယ်ဆုံးကစားသမားဖြစ်တဲ့စံချိန်တင်လိုက်ပါတယ်။အသက်14နှစ်သာရှိသေးတဲ့ Kevin Sullivan ဟာပြီးခဲ့တဲ့ဇူလိုင်လ18ရက်နေ့ကကစားခဲ့တဲ့ New England Revolution နဲ့ပွဲမှာ85မိနစ်မှာလူစားဝင်ပြီးတော့အသက်အငယ်ဆုံးကစားသမားဖြစ်စံချိန်တင်လိုက်တာပါ။သူဟာအဲ့ဒီနေ့ကတော့အသက်14နှစ်နဲ့293ရက်သာရှိသေးတာကြောင့်2004ခုနှစ်တုန်းကအသက်14နှစ်နဲ့306ရက်နဲ့ Freddie Adu တင်ခဲ့တဲ့စံချိန်ကိုချိုးခဲ့တာဖြစ်ပါတယ်။ Freddie Adu ကတော့သူ့ရဲ့စံချိန်ကို Kevin Sullivan ကအခုလိုချိုးနိုင်လိုက်တဲ့အတွက်ဂုဏ်ယူတယ်ဆိုပြီးတော့အေးလူမှုကွဲကနေပြောကြားလိုက်ပါတယ်ခင်ဗျာ
ခုတော့အမေရိကန်သမ္မတဂျိုးဘိုက်တင်ရဲ့သတင်းစာရှင်းလင်းပွဲကနေကောက်နှုတ်တင်ပြပေးမှာဖြစ်ပါတယ်ရှင်သမ္မတဘိုက်တင်ဟာသူ့အနေနဲ့လာမယ့်ဒုတိယအကြိမ်သမ္မတသက်တမ်းမှာရွေးကောက်ပွဲမှာဝင်ဖို့ဆုံးဖြတ်ခဲ့တဲ့အပေါ်အင်ပီရိုသမ္မတရုံးကန်ကနေဝါရှင်တန်စံတော်ချိန်ဗုဒ္ဓဦးနေ့ည၈နာရီမြန်မာစံတော်ချိန်ကြာသပတေးနေ့မနေ့၆နာရီခွဲမှာနိုင်ငံတော်ကိုတိုက်ရိုက်မင်းကွန်ပြောပါတယ်အကောင်းဆုံးကတော့မျိုးဆက်တစ်ကိုမြေရှူတိုင်းလက်ဆင့်ကမ်းပေးရမယ်ဆိုတာကိုသူ့အနေနဲ့ဆုံးဖြတ်ခဲ့တယ်လို့သမ္မတဘိုက်တင်ကပြောပါတယ်ဒါဟာလည်းနိုင်ငံညှိညွတ်ရေးအတွက်အကောင်းဆုံးဖြစ်လိမ့်မယ်သူ့အနေနဲ့ယူဆတယ်လို့ပြောပါတယ်လူငယ်တွေအတန်ကိုနေရာပေးရမယ်အချိန်ပေးရမယ်လို့လည်းပြောပါတယ်တခြားအရာတွေထက်ဒီမိုကရေစီကာကွယ်ဖို့ကပိုပြီးတော့အရေးကြီးတယ်အမေရိကန်ပြည်သူတွေအတွက်လှုပ်လှုပ်ဖို့သူ့အနေနဲ့အားအင်ယူခဲ့ရတယ်ဒါပေမဲ့လည်းဒီပြည်ထောင်စုချီပြည်ဆောင်စေဖို့ဆိုတာဟာသူတဦးတည်းကိစ္စမဟုတ်ဘဲအမေရိကန်ပြည်သူတွေအမေရိကန်အနာဂတ်ကိစ္စဖြစ်တယ်လို့သမ္မတဘိုက်တင်ကပြောပါတယ်အမေရိကန်ဖွဲ့စည်းပုံမှာပါတဲ့ We the People ပြည်သူကလုပ်ရမယ်ဆိုတဲ့စကားလုံးကိုထည့်သွင်းပြောပါတယ်။အမေရိကန်ပြည်သူတွေအနေနဲ့မျှော်လင့်ချက်နဲ့အမုန်တရားကိုရွေးချယ်ချရမယ်လို့လည်းပြောပါတယ်။လာမယ့်6လအတွင်းမှာတော့သူ့အနေနဲ့သမ္မတတာဝန်ကိုအလေးပေးဆောင်ရွက်သွားမယ်လို့ဆိုပါတယ်။ခက်ခက်ခဲခဲရုန်းကန်နေတဲ့မိသားစုတွေအတွက်ကုန်ကျစရိတ်တွေနှဲလာအောင်စီးပွားရေးဖွံ့ဖြိုးလာအောင်ဆက်လုပ်သွားမှာဖြစ်တယ်လို့သမ္မတဘိုက်တင်ကပြောပါတယ်။ပုဂ္ဂိုလ်ရေးလွတ်လပ်မှုနဲ့မဲပေးရွေးချယ်권ဆိုတဲ့နိုင်ငံသားအခွင့်အရေးတွေကိုကာကွယ်သွားမယ်လို့လည်းဆိုပါတယ်။တရားရုံးချုပ်စနစ်ပြုပြင်ပြောင်းလဲရေးကိုဆောင်ရွက်မှာဖြစ်တယ်လို့နိုင်ငံတကာမှ NATO အပါအဝင်မဟာမိတ်တွေအားကောင်းရေးကိုဆောင်ရွက်မယ်။ဂါဇာစစ်ရပ်ဆဲအောင်ဆောင်ရွက်မယ်လို့လည်းပြောပါတယ်။အမေရိကန်နိုင်ငံရေးသမိုင်းမှာတော့သမ္မတတွေအနေနဲ့အရေးကြီးတဲ့မူဝါဒတွေအရေးကြီးတဲ့စကားတွေကိုအင်ပီရိုသမ္မတရုံးကန်ကနေအခုလိုထပ်ရိုက်ပြောလို့ရှိပါတယ်။ပထမအကြိမ်သမ္မတသက်တမ်းတာဝန်ယူနေတဲ့သမ္မတဘိုက်တန်အနေနဲ့နောက်ထပ်သက်တမ်းတစ်ခုအတွက်ရွေးကောက်ပွဲမဝင်တော့ဘူးလို့ဆုံးဖြတ်လိုက်တဲ့အပေါ်အခုလိုရှင်းလင်းပြောဆိုသွားတာဖြစ်ပါတယ်။သမ္မတဘိုက်တန်မင်းကွန်းနဲ့ပတ်သက်လို့တုံ့ပြန်သုံးသပ်ချက်တွေကိုတော့ VOA မြန်မာပိုင်းအစီအစဉ်တွေကနေဆက်လက်ထုတ်လွှင့်သွားဖို့လည်းရှိပါတယ်ရှင်။နောက်ဆုံးရသတင်းကတော့ဒီမြပါပဲရှင်ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာက James Smith ဖြစ်ပါတယ်ရှင်တောတရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုကြည့်ရှုနားဆင်တဲ့အတွက် VOA 1.2 White Dot 3အလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ Radio ရုပ်သံအစီအစဉ်ကိုတော့ Line Meter 3251တို့ကနေဖမ်းယူနားဆင်ကြပါကျမတင်ကြီးထိုက်ပါရှင် Thank you.